Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်အောက်တိုဘာလ28ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုဂျိုဒုဆလောင်းကဖမ်းယူကြည့်ရှုနိုင်တဲ့အပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
Iran အနေနဲ့ Israel တိုက်ခိုက်မှုကိုမြင်းမြဲခံခံရင်ဆိုင်သွားမယ်လို့ Iran သမ္မတကပြောပါတယ်။ Ukraine နိုင်ငံကနေ Russia အနောက်တောင်ပိုင်းထဲနယ်စပ်ဖြတ်ကျူးကျော်ဖို့ကြိုးပမ်းမှုကိုဟန်တာနိုင်ခဲ့တယ်လို့ Russia ဒေသတာဝန်ရှိသူတွေကပြောပါတယ်။ဂျပန်လွှတ်တော်ရွေးကောက်ပွဲတွေမှာလက်ရှိအနိုင်ရ LDP Liberal Democratic Party ဟာလွှတ်တော်ရင်းနေရာအများစုရထားတာကိုလက်လွတ်ရဖွယ်ရှိနေပါတယ်။
အဲ့ဒါလို့သတင်းတွေပြီမှာတော့နိုင်ငံတကာစောင်းပါကိုကြားကြရမှာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာမဲပေးမဲ့မြန်မာတယောက်အမည်ကိုလည်းရှုစားကြရပါမယ်။အဖတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးခန်းကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျမှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်အောင်သတင်းတွေကိုကိုသားညူကပြောပြပါမယ်။
အီရန်နိုင်ငံအနေနဲ့အစ္စရေးတက်ခိုက်မှုကိုနောက်မဆုတ်ဖ ೇನೆ မြင်းရဲခိုင်ခိုင်ရင်ဆိုင်သွားမယ်ဆိုပြီးအီရန်သမ္မတမာဆူပက်ဇက်ကီယန်ကဒေါင်းနေနေမှာပြောလိုက်ပါတယ်။အစ္စရေးလိုရကိုအထိုက်အယှောက်တုံ့ပြန်မယ်လို့လည်းသူကပြောဆိုတဲ့ကြောင်းအီရန်နိုင်ငံပိုင်ရုပ်သံမှာအစိုးပိုင်းကိုကဖော်ပြခဲ့ပါတယ်။အီရန်ဘက်ကထင်းထင်းသိမ့်သိမ့်လုပ်မယ်ဆိုရင်တော့ဂါဇာနဲ့လေဘနွန်ကစစ်ပွဲတွေရပ်သွားစေရမယ်လို့အမေရိကန်ဘက်ကအီရန်ကိုဂရိပေးခဲ့ပေမဲ့သူတို့ဘက်ကစကားမတည်ဘူးလို့လည်းအီရန်သမ္မတပြောဆိုချက်ကိုအီရန်နိုင်ငံရုပ်သံကကိုကဖော်ပြပါတယ်။အစ္စရေးဘက်ကရန်စမှုတွေနဲ့ရာဇဝတ်မှုတွေဆက်လုပ်နေမယ်ဆိုရင်တော့တင်မာမှုတွေတိုးလာလိမ့်မယ်လို့လည်းအီရန်သမ္မတကသတိပေးပါရယ်။အီရန်ကိုစတင်နေညတိုက်ခိုက်မှုတွေမှာရည်မှန်းချက်အောင်မြင်ခဲ့တယ်လို့အစ္စရေးတာဝန်ရှိသူတွေကတော့ပြောပါရယ်။နိုင်ငံရေးကောက်ဆောင်တွေရဲ့ညွှန်ကြားချက်အရအီရန်နိုင်ငံထဲမှာရှိတဲ့ပြစ်မှတ်တွေကိုအတိအကျချိန်ရွယ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်လို့အစ္စရေးစစ်တပ်ရဲ့ပြောခွင့်ရသူရေရက်ဗိုလ်ချုပ်ကြီးဒန်နီယယ်ဟာဂရီကသတင်းတောက်တွေကိုပြောဆိုခဲ့တာပါ။လွန်ခဲ့တဲ့နှစ်အတွင်းအစ္စရေးကိုတိုက်ခိုက်ရမှာအီရန်ကအသုံးပြုတဲ့မစ္စိုင်းတုံးထုတ်လုပ်တဲ့နေရာတွေမှာပါဝင်တယ်လို့လည်းပြောပါတယ်။တစ်ချိန်တည်းမှာပဲမြေပြင်ကဝင်ရင်ပြစ်မစ္စိုင်းတုံးတွေကိုတိုက်ခိုက်ခဲ့ပြီးအီရန်ရဲ့လေကြောင်းကနေတုံ့ပြန်တိုက်ခိုက်နှံစွမ်းကိုရှော့ချနိုင်ခဲ့တာကြောင့်အစ္စရေးအနေနဲ့အခုခါမှာလေကြောင်းစစ်ဆင်ရေးတွေပို့ပြီးတော့လွတ်လပ်လုလာနိုင်ပြီလို့လည်းပြောဆိုသွားပါတယ်။ယူကရိန်းနိုင်ငံကနေပြီးတော့ရုရှားနိုင်ငံအနောက်တောင်ပိုင်းတဲ့ကိုနစ်ဆက်ဖြတ်ကျူးကျော်မှုကြိုးပမ်းမှုတရက်ကိုရုရှားတပ်တွေကဟန်တားနိုင်ခဲ့တယ်လို့ရုရှားဒေသတာဝန်ရှိသူတွေကပြောပါတယ်။ပြည်ထောင်လာတွေကယူကရိန်းအနေနဲ့ရုရှားပိုင်နယ်ထဲအထိတိုက်ခိုက်မှုတရလုတ်ခဲ့ပြီးဒါဟာနောက်ထပ်အခြေအနေတရဖြစ်ပါတယ်။အခုတင်းဦးနေနေမှာယူကရိန်းနဲ့ရုရှားပိုင်ဘရစ်ဒေသအကြားနယ်စပ်ကိုလက်နက်ကင်အုပ်စုတစုကဖျက်ချော်ဖို့ကြိုးစားခဲ့ပြီးတော့ခုခံမှုကြောင့်သူတို့နောက်ပြန်ဆုတ်သွားရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအလက်ဇန်ဒရီယာဘာဂိုမက်စ်ကပြောပါတယ်။တိုက်ခိုက်ရေးသမားတွေဟာယူကရိန်းစစ်သားတွေလားဆိုတော့ဘာဂိုမက်စ်ကရှင်းလင်းလင်းမပြောပါဘူး။တင်းဦးနေနေညနေပိုင်းမှာပဲရုရှားတပ်တွေကနေမြေတည်ငြိမ်အောင်ထိန်းချုပ်နိုင်ခဲ့ပြီလို့လည်းပြောပါတယ်။တနေ့ပတ်သက်လို့ယူကရိန်းဘက်ကတုံ့ပြန်ပြောဆိုမှုထွက်မလာသေးပါဘူး။ပြီးခဲ့တဲ့ဩဂတ်စ်လ6ရက်နေ့ကတော့အဲ့ဒီဒေသနဲ့နေချင်းစစ်တဲ့ရုရှားပိုင်ခတ်ရှ်ပီနယ်တဲကိုယူကရိန်းတပ်တွေအလစ်ငိုက်ထိုးစစ်ဆင်ခဲ့ပြီးတော့ဒုတိယကမ္ဘာစစ်ပြီးတဲ့နောက်ပိုင်းရုရှားပိုင်နဲ့တဲအကြီးမားဆုံးတိုက်ခိုက်ခံရမှုဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ဗိုလ်တုံးကြီးကတော့ရုရှားပိုင်ခတ်ရှ်ပီနယ်တဲမြောက်ကိုရီးယားတပ်ဖွဲ့တွေတွေ့ရတယ်ဆိုပြီးတော့ယူကရိန်းထောက်လှမ်းရေးကပြောခဲ့တာကြောင့်ရုရှားယူကရိန်းစစ်မှာဒီခါမှာယူကရိန်းရုရှားစစ်မှာမြောက်ကိုရီးယားတပ်တွေပါဝင်လာနိုင်ခြင်းအပေါ်မှာကမ္ဘာတဝန်းမှာဆွေးနွေးမိခင်းတွေဖြစ်ခဲ့ကြရပါတယ်။နိုဘလ9ရက်နေ့သမ္မတရွေးကောက်ပွဲမတိုင်ခင်နောက်ဆုံးသတင်းပတ်အဖြစ်နဲ့အမေရိကန်သမ္မတကိုယ်စားလှယ်လောင်းနှစ်ဦးမဲဆွယ်ဆွေးနွေးမှုတွေလုပ်ငန်းတွေကိုတိုးမြှင့်ဆောင်နေပါတယ်။အကြိမ်နဲ့ရှင်ပြန်ရမယ့်ရွေးကောက်ပွဲမှာဘယ်သူဘဲပေးရမလဲမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေရဲ့မဲရီကိုရဖို့ဒုတိယသမ္မတကမ်ပလာဟဲရစ်ရောသမ္မတဟောင်ဒိုနယ်ထရန့်ကပါမျှော်လင့်နေကြတာပါ။ဒီမိုကရက်ပါတီရဲ့ကိုယ်စားလှယ်ဒုတိယသမ္မတကမ်ပလာဟဲရစ်ဟာဒီမိုကရက်တီရဲ့အမာခံဖြစ်တဲ့ဖီလာဒဲဖီးယားမြို့ကိုတနင်္လာနေ့ကတွားရောက်ပါတယ်။ဖလာဒဲဖီးယားမြို့ရှိတဲ့ဒီပက်ဆယ်ဗီးနီးယားပြည်နယ်ကဟာဆိုရင်နှစ်ဖက်အကျိန်နဲ့ရှင်ပြိုင်ရမယ့်ပြည်နယ်တစ်ခုဖြစ်တာကြောင့်ဒုတိယသမ္မတဟာရစ်ရောသူနဲ့ရှင်ပြိုင်မဲ့သမ္မတဟောင်ထရန့်တို့နှစ်ဦးဒီပြည်နယ်ကိုမကြလာရောက်ကြသလိုပဲရွေးကောက်ပွဲစည်းဝေးရဲ့နောက်ဆုံးရက်တွေမှာလည်းဒီပြည်နယ်ကိုဥတီဖို့မှန်းထားကြပါတယ်။သမ္မတထရန့်ကတော့သူ့ရဲ့မွေးရမြေနယူးယောက်မြို့မှာရှိတဲ့ Madison Square ဥယျာဉ်မှာအခုတနင်္လာနေ့ကြီးမားတဲ့လူစီဝေးပွဲလုပ်နေပါတယ်။ဒါပေမဲ့လည်းနယူးယောက်ပြည်နယ်မှာသမ္မတဟောင်ထရန့်အနိုင်ရကြနေပါတယ်လို့မဲစစ်တမ်းတွေမှာဖော်ပြနေပါတယ်။လာမယ့်အင်္ဂါနေ့ကျရင်တော့သမ္မတအီဗီရိုနဲ့မလန်မကမှာရှိတဲ့ Washington DC က Ellipse ပန်းချီမှာဒုတိယသမ္မတ Harris ကဒီ message ဆွေးရင်မေကွန်ပြောဆိုမှုအတွက်စီစဉ်ထားပါတယ
်။ VOA မြန်မာပိုင်းရဲ့မနေ့ ခင်စီစဉ်တွေကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါတယ်ရှင်။
ယူအမေရိကန်တိုင်းရဲ့မနက်ပိုင်းနိုင်ငံတကာသတင်းတွေဆက်လက်တလှည့်နေပါတယ်။တနင်္ဂနွေနေ့မှာလှုပ်တဲ့ဂျပန်နိုင်ငံလွှတ်တော်ယူကောက်ပွဲတွေမှာလက်ရှိအနေအပါတီ LDP Liberal Democrat Party ဟာလွှတ်တော်တွင်နေရာအများစုရထားတာကိုလက်လွတ်ရပွဲရှိနေပါတယ်။ဂျပန်တိုက်ခိုက်ပါတီဖြစ်တဲ့ Constitutional Democrat Party ကတည်သလားအသာရပွဲရှိနေပြီးတော့မဲခံမှန်းချက်တွေရတော့လွှတ်တော်နေရာရခင်98နေရာမှာ192နေရာအထိသူတို့ရလာနိုင်တယ်လို့ဖော်ပြနေပါတယ်။Constitutional Democratic Party ရဲ့ခေါင်းဆောင်ဖြစ်တဲ့ Yoshihiko Noda ဟာ2012မှာဝန်ကြီးချုပ်ဖြစ်တဲ့တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ညပိုင်းသတင်းစာရှင်းလင်းပွဲမှာတော့သူ့ရဲ့ပါတီရဲ့ရည်မှန်းချက်တွေအောင်မြင်ခဲ့တယ်လို့ Noda ကပြောပါတယ်။ဩဇာကြီးတဲ့ဂျပန်အောက်လွှတ်တော်နေရာ465နေရာရှိရမှာအာနာယ LDP ပါတီကအများစုရှိနေရတာကနေအခုကြီးရွေးကောက်ပွဲရလိုက်ရတော့လွှတ်တော်လူများစုပါတီဖြစ်ကနေပြီးတော့လက်လွတ်ဆုံးရှုံးရပွဲရှိတယ်လို့ NHK ဂျပန်သတင်းဌာနကမဲခံမှန်းချက်တွေမှာဖော်ပြနေပါတယ်။ဒီရလကြောင့်မလို့လက်ရှိဝန်ကြီးချုပ်ရှီကေရူအီရှိဘာရဲ့အာဏာချုပ်ကိုင်မှုအားနည်းသွားနိုင်တယ်လို့ဂျပန်နိုင်ငံရဲ့အလားအလာကလည်းမသိမချာဖြစ်လာနိုင်ပါတယ်။ဝန်ကြီးချုပ်အီရှိဘာဟာအရင်ဝန်ကြီးချုပ်ဖူမီယိုကာရှိတာနေရာမှာအောက်တိုဘာလ10ရက်နေ့ကစပြီးတော့အစာထိုးဝင်ရောက်လာတာဖြစ်ပါတယ်။အဲဒီနောက်သူ့ရဲ့ပေါ်မှာလူလူထောက်ခံမှုရဖို့မျှော်လင့်ချက်နဲ့ရွေးကောက်ပွဲကိုချက်ချင်းခေါ်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ။ဘိုလီးဗီးယားသမ္မတအဟောင်းဖြစ်တဲ့အီဗိုမိုရယ်လက်စ်ဟာတင်းငွေနေသူ့ကိုလှုပ်ကြံတက်ပြတ်ဖို့ကြိုးပမ်းခံခဲ့ရပြီးမဲ့အသက်ပြီးကတော့လွတ်မြောက်ခဲ့တယ်ဆိုပြီးတော့ပြောနေပါတယ်။သူစီးလာတဲ့မော်တော်ယာဉ်ကိုအမီမတိတနတ်သမားတွေကနေပြစ်ခတ်ခဲ့ကြတာလို့ဆိုပါတယ်။ထိခိုက်ဒဏ်ရာရတာမရှိသလိုဒီဖြစ်ပျက်တဲ့ပတ်သက်လို့အာဏာပိုင်တွေစီကလည်းအတူပြုချက်အခုချိန်ထိထွက်မလာသေးပါဘူး။သူ့ရဲ့မာဂန်နေမည်ဖြစ်ပြီးတော့ကုကာပင်တွေစိုက်ပျိုးတဲ့ချပရာဂျီလက်ဒေသကိုအသွာလမ်းမှာအခုလိုပြစ်ခတ်ခံရတာလို့မော်ရယ်လစ်ကပြောပါတယ်။အဲ့ဒီဒေသမှာတော့ပြီးခဲ့တဲ့နှစ်ပတ်တုန်းကဘယ်ဒီတိုင်းပြည်အရှိနဲ့အနောက်ချမ်းကိုတွယ်ထားတဲ့အဝေးပြေးလမ်းမကြီးကိုဒေသကနေကပိတ်ဆို့ပြီးတော့ဆန္ဒပြခဲ့ကြပါသေးတယ်။သမ္မတဟောင်းမော်ရယ်လစ်ကိုထောက်ခံသူတွေကလက်ရှိသမ္မတလူးဝစ်အာစီကိုဆက်ညင်ဆန္ဒပြရတာဖြစ်ပြီးတော့လမ်းပိတ်ဆန္ဒပြမှုတွေကြောင့်တော့မြို့ကြီးတွေကိုတွာလာမှုထိခိုက်ပြီးတော့စားတောက်ကုန်နဲ့လောင်စာဆီထောက်ပို့ရေးကိစ္စတွေပါထိခိုက်ခဲ့ပါတယ်။မြန်မာပေါ်ဆက်တာတဲ့တနသမားတွေကမော်တော်ယာဉ်ကိုဆလေးချက်ထဲမှနေပစ်ခတ်ခဲ့ပြီးတော့သူ့ကားယာဉ်မောင်းထိခိုက်ဒဏ်ရာရသွားတယ်လို့သမရဟောင်းမော်ရလစ်ကအပတ်စဉ်ရေဒီယိုအစီအစဉ်မှာပြောဆိုပါရတယ်။လာမယ့်နှစ်သမရရွေးကောက်ပွဲမှာသူနဲ့ရှင်ပြိုင်မဲ့လက်ရှိသမရကိုချက်ချင်းပဲပစ်တင်သူကပြောဆိုခဲ့ပါရ။ထရမ်ပီအပူပိုင်းမုန်တိုင်းကြောင့်မလို့ဖိလစ်ပိုင်နိုင်ငံမှာတိဆုံးသူလူ130ရှိလာပြီးဖြစ်ပြီးတော့ကစေးအဖွဲ့ဝင်တွေဟာဒါဇင်နဲ့ချီပျောက်ဆုံးနေသူတွေကိုစက်ရှာဖွေနေကြပါရ။ထရမ်ပီမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကိုအောက်တိုဘာလ24ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လူ9သိန်းကျော်ဥယျာဉ်ဆုံးခွာခဲ့ကြရပါတယ်။လူ42ဦးထက်မနည်းပျောက်ဆုံးနေဆဲရှိတယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ကပ်ဘေးစီမံခန့်ခွဲမှုအေဂျင်စီကပြောပါရတယ်။သေဆုံးသူအရေအတွက်ဟာလည်း130ဦးထက်မနည်းရှိခဲ့တယ်လို့လည်းကပ်ဘေးစီမံခန့်ခွဲမှုအေဂျင်စီကတင်းဝန်နေနေမှာကြေညာပြောဆိုခဲ့ပါရတယ်။မုန်တိုင်းတိုင်ရဲ့အဆိုးဆုံးခံခဲ့ရတဲ့ပီကောဒီသာကမ်ရီစာခိုင်ဒီဇာကန်ရီစီကိုအကူအညီတွေပို့ဆောင်နေပြီလို့လဲဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ကလည်းတင်ဝန်နေနေမှာပြောပါတယ်။လေကြောင်းကုန်းကြောင်းပင်လယ်ရေကြောင်းတွေကနေအကူအညီတွေကိုပို့ဆောင်သွားမယ်လို့လဲသမ္မတမာကုစ်ကသူ့ရဲ့လူမှုမီဒီယာမှာရေးပါတယ်။ Because ဒေသတွင်းသေဆုံးသူ42ဦးရှိပြီးတော့အများစုကတော့ယင်းနှစ်သေဆုံးကြရတာဖြစ်တယ်လို့အဲ့ဒီဒေသရဲ့ရဲတပ်ဖွဲ့ဒါရိုက်တာအန်ဒရီးဒက်ဇွန်ကပြောပါတယ်။အရေးပေါ်အကူအညီတောင်းခံမှုတွေရရှိနေစေဖြစ်ပြီးတော့တအားသမျှကတင်ကူညီဖို့ကြိုးစားနေတယ်လို့လည်းသူက EFP သတင်းဌာနကိုပြောဆိုခဲ့ပါတယ်ခင်ဗ
ျ။အခုသတင်းစောင့်ပါတွေကိုတင်ပြပါတော့မယ်။အမေရိကရွေးကောက်ပွဲမှာဘယ်ပါတီကိုမဲပေးပဲလို့မဆုံးဖြတ်သေးတဲ့မဲဆန္ဒရှင်တွေများတဲ့ပြည်နယ်တွေအတွက်တော့အချိန်မြင့်ရလကပြောင်းသွားနိုင်ပါတယ်။ဒီပြည်နယ်တွေထဲကမြို့ပြနယ်ခြေလက်ရောနှောနေတဲ့ Pennsylvania ပြည်နယ်လည်းပေါဝင်ပါတယ် Pennsylvania ပြည်နယ်ကမြန်မာနယ်ပွားမဲဆန္ဒရှင်တို့ကိုမတ်မြတ်စေအောင်ကဆက်သွယ်သူများထားပါတယ
်နိုဝင်ဘာ5ရက် American ရွေးကောက်ပွဲနီးလာတာနဲ့အတူဘဲပါတီကိုမဲပေးမယ်လို့မဆုံးဖြတ်ရသေးတဲ့အခြေမရွေးတစ်ဖက်ဖက်ကိုရင်းသွားနိုင်တဲ့ပြည်နယ်တွေမှာတမရလောင်းတွေပြန်ဆိုင်မင်းဆွေစီးဦးနေကြပါတယ်။အရှိဘက်ချမ်ပန်ဆီလီနီယာပြည်နယ်ကလည်းဒီလိုတစ်ဖက်ဖက်ကိုရင်းသွားနိုင်တဲ့ပြည်နယ်တွေကတစ်ခုဖြစ်နေပါတယ်
။ပန်ဆီလီနီယာကဘာကြောင့်ဆွေးစိတ်ဖြစ်တာလဲဆိုတော့ပန်ဆီလီနီယာစိတ်ကြီးကအကြီးဆိုပန်ဆီလီနီယာကနယူးယောက်စိတ်ကိုလည်း border လုပ်တယ်၊နယူးဂျာစီလည်း border လုပ်တယ်။အောက်ဘက်မှာဒယ်လာဝဲရို၊ဝါရှင်တန်ဒီစီ၊မယ်ရီလန်တို့မယ်ရီလန်နဲ့လည်း ပေါ်လာလို့တယ်ဆိုတော့သူ့မှာ big city တွေရှိတယ် and then also အလဲမှာ it's almost like Pennsylvania ကိုကြည့်လိုက်တယ်ဆိုရင် America ရဲ့ map view တစ်ခုလုံးလိုမျိုးဖြစ်နေတယ်သူ့မှာအဖျား city လေးတွေရှိတယ်အလဲမှာလည်းအများကြီးရှိတယ်အကောင်တီလေးတွေတော့ဟဲ့တော့ဆိုစစ်စာဝါစာဝေးတာလေ that's why it's a swing state သူ့မှာတဝက်နဲ့တဝက်လောက်ဖြစ်နေတဲ့ rural ဖြစ်တဲ့နေရာနဲ့ city ဖြစ်တဲ့ဟာလည်း half half ဖြစ်
မျိုးပြနဲ့ကြီးလေရုံနှုံးနေတဲ့ Pennsylvania ပြည်နယ်မင်းဆန္ဒရှင်တွေကဘလူးချက်တွေကိုအခြေခံပြီးတော့မဲပေးဖို့ဆုံးဖြတ်ကြမှာပါလေ။ရေကောက်ပွဲကျင်းပဖို့ရပိုင်းလူထိဘဲပါတီကိုမဲပေးမယ်လို့မဆုံးဖြတ်ရသေးတဲ့သူတွေရှိနေတာကြောင့်တမရလောင်းတွေအနေနဲ့ဒီလိုမင်းဆန္ဒရှင်တွေကိုမင်းဆွေးနိုင်ဖို့အချက်တွေကိုအလေးပေးစဉ်းစားဖို့လိုတာပါ
။ဒီ Pennsylvania မှာကထောင်ကိုကြိုက်တဲ့လူတွေရှိပြီးသားသူ့ရဲ့original voter တွေရှိပြီးသား Trump ကို against ဖြစ်တဲ့ဟာလည်းရှိပြီးသားအဲ့တော့အလဲမှာရှိနေတဲ့ undecided voter ကရေးကြည့်ရဲ့အဲ့ဒီ undecided voter တွေကသူတို့ကထွက်ပြီးတော့ vote လုပ်ရမယ်အဲ့ဒီဟာပုံမှန်မူတည်ပြီးတော့ဟိုဘက်နဲ့ဒီဘက်ကဖြစ်သွားနိုင်တယ်ဘာလို့လဲဆိုတော့ဒီဘက်ကသူရှိပြီးသား Trump ကိုမကြိုက်တဲ့လူကလုံးဝမကြိုက်ဘူး Trump ကိုကြိုက်တဲ့လူကသေးတဲ့ထိကြိုက်တယ်အဲ့လိုမျိုးပဲအော်ဒီအလဲရလူတွေကိုဘယ်သူကပိုးဆွဲနိုင်လဲပေါ့နော်အဲ့ဒီအလဲရလူတွေမှာမိမမျိုးလူတို့ကများတယ်အဲ့တော့မိမအနေနဲ့ကြည့်တယ်ဆိုရင်တော့ abortion ကိုပတ်သက်ပြီးတော့မိမတွေကပို့ပြီးတော့ Kamala Harris ဘက်ကိုလိုက်မယ်လို့ထင်တယ
် Pennsylvania ပြည်နယ်ဟာအမဲလိုက်ခွင့်တရားဝင်ခွင့်ပြုထားတဲ့ပြည်နယ်တစ်ခုဖြစ်တာကြောင့်တနက်ကင်ဆောင်ခွင့်ထိန်းချုပ်ဖို့ကလည်းပြည်내မင်းဆန္ဒရှင်တွေထက်စင်စားကြမဲ့အချက်တွေထဲမှာပါပါတယ်။ဘဲပါတီကိုမဲပေးမယ်လို့မဆုံးဖြတ်ရသေးတဲ့သူတွေတဲ့အမျိုးသမီးမိခင်တွေလည်းပါရာကြောင့်ဒီအချက်ကိုထက်စင်စားကြမှာဖြစ်တယ်လို့သူကပြောပါတယ်
။ Pennsylvania ကလည်း hunting state ဖြစ်တဲ့အတွက် undecided voter တွေမှာ women တွေရှိရတယ်မှာ women တွေမှာခုနပြောထားသလိုပဲမိခင်တွေရှိရတယ်နော်မိခင်တွေမှာအခု America မှာ school shooting တွေပါရေးဆိုတာအများကြီးဖြစ်နေအများကိုကိုယ်တိုင်လည်းဟိုမိခင်တယောက်ပဲတားတွေဟိုကလေးတွေအကြောင်းမှာရှိရခါကြရင်အများကြီးကြားနေရတယ် school shooting ဘာဖြစ်တယ်ဆိုဘယ်သူမှအယမ်းကြောက်တယ်အယမ်းကြောက်တော့ဒီလိုမိခင်တွေကဒါမျိုးတွေကိုမလို့ချင်ဘူး gun control လို့ချင်တယ်အဲ့တော့အ abortion နဲ့ gun control ကသူတို့မကြိုက်တဲ့အချက်ကအဲ့နှစ်ချက်ပဲ abortion နဲ့ပတ်သက်ပြီးတော့ gun control နဲ့ပတ်သက်ပြီးတော့သူတို့မကြိုက်
စီဝိုင်းကျမ်းမာရေးနေဆက်လုံခြုံရေးနဲ့သတိသားဖြည့်ချခွင့်ခွင့်ရေးစတဲ့ကိစ္စတွေကလည်း2024ပြည်내မင်းဆန္ဒရှင်တွေထည့်စင်စားကြတဲ့ချက်တွေထဲမှာပါပါတယ်
။ Pennsylvania မှာမင်းဆန္ဒရှင်တွေအတွက်ဆိုရင်အရေးကြီးတာက reproductive freedom ပေါ့နော်။ကိုအမျိုးသမီးတယောက်အနေနဲ့ကိုခန္ဓာကိုယ်အတွက်ဆုံးဖြတ်နိုင်권စီတဲ့ right ပေါ့နော်။အရင်တော့က America မှာဒီ reproductive freedoms are ရှိတယ်။ပြီးတော့အခု state တွေတချို့ state တွေမှာ abortion လုပ်လို့မရဘူးဆိုတာဖြစ်လာတယ်။သူတို့ပြည်မိအမျိုးသမီးတွေမိခင်တွေတော့တာသမီးရှိတဲ့မိခင်တွေပဲဖြစ်ဖခင်တွေပဲဖြစ်ဖြစ်သမီးမိန်းကလေးရှိတာပဲဖြစ်ဖြစ်ဘယ်သူမဆိုဒါမျိုးဆိုတာကအကုန်လုံးဒုက္ခရောက်တဲ့အမျိုးသမီးရဲ့အများကြီးပဲ။
တဘာဝပဝန်းကျင်ထိန်းသိမ်းရေးမူဝါဒတွေနဲ့ပတ်သက်လို့စိုးရိမ်သူတွေရှိသလိုလောင်စာစွမ်းရည်အသုံးပြုမှုစည်းစကားလျှော့ချပေးဖို့လိုလားသူတွေလည်းရှိပါတယ်။လက်တလုံးမှာ Suffolk တက္ကသိုလ်စစ်တမ်းတစ်ခုအရ Pennsylvania ပြည်နယ်မှာဒုသမ္မတ Kamala Harris ကိုထောက်ခံသူ49ရာခိုင်နှုန်းနဲ့သမ္မတဟောင်း Donald Trump ကိုထောက်ခံသူ46ရာခိုင်နှုန်းရှိပါတယ်။ကျွေးဝါးတဲ့နိုင်ငံရေးသမိုင်းကြောင်းနောက်ခံတဲ့ Pennsylvania ပြည်နယ်မှာတဖက်ဖက်ကိုအချိန်မရွေးရင်းသွားနိုင်တဲ့မင်းဆန္ဒရှင်တွေရှိသလိုမဆုံးဖြတ်ရသေးတဲ့မင်းဆန္ဒရှင်တွေလည်းရှိတဲ့အတွက်မင်းဆွေစည်းအုပ်မှုတွေမှာမင်းဆန္ဒရှင်အကြိုက်ထပ်တူဖြစ်ဖို့ကအရေးကြီးပါတယ်။ဒါကြောင့်သမရကိုယ်စားလှယ်လောင်းတွေအနေနဲ့2024ရွေးကောက်ပွဲအဓိကအဆုံးဖြတ်ပေးနိုင်တဲ့ပြည်နယ်တစ်ခုမှာမတူကွဲပြားတဲ့မင်းဆန္ဒရှင်တွေရဲ့လူလောင်းချက်တွေကိုကင်တွယ်ဖြေရှင်းပေးနိုင်မလားဆိုတာဟာအနိုင်ရှုံးဆုံးဖြတ်ချက်မှာအရေးပါတဲ့ခဏမှရှိပါတယ်ရှင်။
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကို Nice American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio Season တွေကို line to meter ထုတ်လွှင့်မှုဖြင့်ကျို့ရုပ်ရုပ်သံ line နဲ့ကျမတို့ VOA မြန်မာပိုင်း Internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာဆင်ကြည့်ရှုနိုင်ပါတယ်။line to meter နဲ့ဖမ်းယူနှာဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနှာဆင်နိုင်တာပါ။ နေ့စဉ် VOA မြန်မာညချင်း Radio စီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ရှင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နေည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
ခုတော့ပတ်စဉ်အစီအစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ်စစ်ကောင်စီကိုတွန်းလှန်ဖို့တူမီတင်တဲ့ကနေစခဲ့တဲ့ကျင်းနီအမျိုးသားများကာကွယ်ရေးတပ် KNDF အခု3နှစ်တာကာလအတွင်းထဲမှာကျင်းနီပြည်နယ်မှာလက်နက်ခဲရတဲ့တပ်အင်အားအများဆုံးဖြစ်လာခဲ့တယ်လို့ KNDF စေချုပ်ခုရီတူက VOA ကိုပြောပါတယ်အခုလိုအကောင်လာတာဟာလူငယ်တွေဦးဆောင်မှုကိုအသိမှတ်ပြုလို့ဖြစ်တယ်လို့ခုရီတူကဆိုပါတယ်အသက်28နှစ်အရွယ်ကျောင်းဆရာဘောကနေစေချုပ်တာဝန်ထမ်းဆောင်နေတဲ့ခူရီတူကိုကီနီပြည်နယ်ဒီမော့ဆိုက KNDF စစ်တပ်စခန်းမှာမိုက်အင်ဂျင်နီယာတွေ့ဆုံမိန့်မြတ်ထားပါတယ
်ကနေဦးအပိုင်မှာတော့ကျွန်တော်ကတော့လည်းနေမရှိဟိုသာခေရတယ်မရှိပဲနဲ့ဟိုကျွန်တော်တို့ဒီလူရတဲ့ဒေကအတူတူတဲ့ဖြစ်ပြီးတနောက်နေစောက်ခဲ့ပြီးတော့ဒီနေ့ဒီချိန်မှာတော့ PDM မှာတော့ကျွန်တော်တို့လက်ရှိကရင်းပြည်မှာတော့တပ်ဖွဲ့ဝင် AR ညဆုံးနဲ့လက်နက်ခေရကိုကျွန်တော်တို့ကညဆုံးဟိုပတ်စားတဲ့တအနေထားတော့ရောက်လာတာပေါ့လေနော်
ဟုတ်တော့ခင်တယ်မှာနေလို့ခက်ရှင်နေလို့ရှိနေတော့ဒီတော့တော့လေတော့ဟာလူကလည်းခက်ခုလို့မှမြဲနေခက်ခုလို့ပဲအဲ့ဒါကြီးပါမချင်ဘူးလို့ကလည်း
ဒီတပိုင်းဆရာဒီမှာကဟိုစီဆောင်တဲ့ဟိုရှေ့ကနေလူလာပြတဲ့သူတွေရဲ့ပုံမှန်မူတည်တယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုမျိုးယူဆတယ်ချင်းတီအက်ဖ်မှာကကျွန်တော်တို့အမြတ်စုကဒီတာထမွေလာခင်မှာအမြတ်စုကဒီ CSO ဒီတနည်းဖြင့်တဲကြွလှောက်ချလူငယ်ဒီမှာဟိုတစ်ချိန်တော့ကအနာမတိတ်ချိန်တော့ကဟိုကိုယ့်ရဲ့ပြည်နယ်အရေးတွေမှာအူစီရောဆော်ရွက်ပြုနေကြတဲ့လူတွေများစုပေါ်ဝေးကြတယ်နောက်တစ်ခုအရေးကြီးဆုံးချက်ကတော့ကျွန်တော်တို့တတ်မှာတော့ဟိုအူစီနေတဲ့လူတွေကအများစုကလူငယ်တွေဖြစ်တဲ့အတွက်ကြောင့်လို့ KNDF ကဒီကနေ့ဒီချိန်ဒီပေါ်စာနဲ့ရောက်ရှိလာတယ်လို့ကျွန်တော်အဲ့လိုယုံကြည်တယ်
အဲ့တော့ခူရီတူကိုရိုင်းအခု KNDF ကိုစီးရရဥဆောင်နေတဲ့အချိန်မှာပေါ့နော်ဒီအာဏာမသိမ်းခင်ရောဘယ်လိုဖြတ်တန်းခဲ့လဲရှင
်အာဏာမသိမ်းခင်တော့ကျွန်တော်မှာကျွန်တော်ကတော့ဒီထိုင်းမြန်မာနယ်စပ်ဒုက္ခဒေသကမှာဟို GPA လာတဲ့လူပြောက်ပေါ့လေနော်ဟိုဒီအာဏာမသိမ်းခင်မှာတော့ကျွန်တော်ကတော့ကျောက်ဆရာနနစ်တာဝန်ထောက်ဆောင်ဖို့တယ်ကျောက်ဆရာပြည်တဲ့နောက်မှာကယ်လီဖူးလူငယ်ဆိုတဲ့အဖွဲ့အစည်းမှာကျွန်တော်ဘိုးကော်မတီနေနဲ့ပေါ်ဝေလှုပ်ရှားဆောင်ရွက်ခဲ့တယ်ပြည်မချတဲ့ကျွန်တော်ပြည်နယ်မှာရှိနေကြတဲ့ဒီလူငယ်ရင်းမှာဟိုဦးစီဦးဆောင်ပြီးတော့မှလောက်ကန်နေကြတဲ့တခြားတော့ဖွဲ့တွေနဲ့ကျွန်တော်တို့ဟိုစုစည်းပြီးတော့မှဒီကျွန်တော်တို့ပြည်နယ်ရေးကိုတစိုင်းမမလှုပ်လာခဲ့တာပေါ့လေနော်အထူးဖြစ်လူငယ်ရေးရလူငယ်ရေးတွေမှာကျွန်တော်ပို့ပြီးတော့မှတကြွဆောက်ပါဝင်ခဲ့တဲ့ပေါ့အ
ဲ့တော့ဆရာနာမသိခင်တော့ကျောင်းဆရာလူငယ်တအုပ်နေနဲ့အခုဒီလက်နက်ကိုင်တော်လှန်ရေးမှာပါဝင်ပြီးတော့အခုဦးဆောင်ဟုတ်ပါလေဥဆောင်ဖို့တော့အခုဖြစ်လာပြီပေါ့လေအဲ့တော့ဒီလက်နက်ကိုင်တော်လှန်ရေးမှာပါဝင်လာရတဲ့အကြောင်းအရာဘာကြောင့်လဲရှင
်နကူကဒေကကျွန်တော်ဒုက္ခတဲ့စခါမှာ GP လာတဲ့တဲ့ကြောင့်လို့တိုင်းတားလက်နက်ကိုင်နဲ့ကျွန်တော်တို့တွေကအမြဲတမ်းဟိုအတူရှိနေခဲ့တာပေါ့လေနော်ဆိုခုနပြောတဲ့တော်လှန်ရေးဆိုတဲ့စကားတာကကျွန်တော်တို့နဲ့စိတ်မနေဘူးဆိုတော့မြင်နေရတယ်တွေ့နေကြပြောဒုက္ခတဲ့မလဲကိုနိုင်နေခဲ့တော့အဲ့ဒီကိုလူထုရဲ့ဖိနှိပ်ချခါရတာတွေ ပြီးတော့မှကျွန်တော်တို့တိုက်ပွဲဝင်နေတဲ့ရဲဘော်တွေမြင်နေရတာတွေအဲ့ဒီကနေ့တစ်စီးကျွန်တော်တို့ကိုပို့ပြီးမှတူအားဖြစ်စေတော့ပေါ့လေနော်။ဟောဒီကျွန်တော်တို့ဒီနေ့တစ်ချိန်ကျလို့ရှိဒီတော်ကိုကျွန်တော်တို့မဖြစ်မနေဟောပခုံးပြောင်းတော်ကိုထားပြီးတော့မှလောက်ကရမဲ့လူငယ်တွေဆိုတာအဲ့ဒီကနေ့ကတော့အဲ့လိုနားလည်တော့ပေါက်ထားတယ်။အဲ့ဒီတွေ့ကြောင့်မလို့ဒီကနေ့ဒီချိန်မှာတော့ရဲဘော်တောက်နေနဲ့ဖြစ်လာတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုပဲပြောလို့ရတယ်။
အရင်ဒီ KNP နဲ့ကိုချိလိုက်မယ်ဆိုအရင်တည်းကရှိခဲ့တဲ့အဖွဲ့အစည်းတွေရှိရယ် KNPP တို့ကလလာတာတို့ဆိုတာရှိခဲ့ဆိုတော့ဒီလိုအဖွဲ့အစည်းတွေဒီကြားထဲမှာမှအခု KNDF လို့ဖြစ်လာအောင်ကိုယ်တိုင်လည်းဒီ CA ချုပ်ဖြစ်လာအောင်လုပ်ခဲ့တာတွေဆိုတော့ဟိုအဲ့ဒီကဖြစ်လာတဲ့အဲ့ဒီရဲ့အတွေ့အကြုံကိုပြောပြပါ
ကျွန်တော်တို့ KDF ဒီနေ့ဒီချိန်ဒီလိုတအေအာဂျီရဲ့တတတပေါ့လေနော်ဟိုလက်နဲ့အေအာရရောလူရအရရောဒီနေ့ဒီချိန်ထိရက်တည်နိုင်ဖို့ဆိုတော့လေနကုမူလာရှိနေတဲ့ဟိုမိခင်လက်နဲ့ကြိုက်ဖွဲ့စီပေါ့ဥမာ green တက်မတော်တော့လူမျိုးပြီးတော့မှကလလတာပေါ့လေနော် green ပြည်လူမျိုးပေါ့ဆုံးဟိုလူမျိုးဤတတလူမျိုးသူတို့ရဲ့ဟိုဂနေဦးဟိုတွဲခေါ်ပေးမှုတွေပြီးတော့မှကုင္ကြီးပေးမှုတွေပေါ်မှာဟိုအများကြီးရှိခဲ့တယ်ပေါ့လေနော်သူတို့ရဲ့လက်တွဲခေါ်ပေးမှုနဲ့သူတို့ရဲ့ဆွဲခေါ်မှုကြောင့်ဒီနေ့ဒီချိန်ဆိုတော့ KDF ကတော့ဖြစ်လာတယ်လို့ကျွန်တော်အနေနဲ့တော့ပြောလို့တယ်။ဟောဒီရထူးကိုလက်ခါရရှိတယ်ဆိုတာလဲကျွန်တော်တို့မှာကဒီလိုပဲခံယူထားတယ်ရထူးရခါချက်လေးနော်။ဟိုတော်ဘယ်ကူကဘယ်လောက်ထိတော်ယူနိုင်မလဲဘယ်လောက်ထိတော်ခံနိုင်မလဲဆိုတဲ့အပေါ်မှာမိတိပြီးတော့မှဒီဖွဲ့စည်းတွေကဒီတော်ကိုပေးအပ်တယ်လို့ကျွန်တော်တို့အနေနဲ့ပဲဟိုခံယူထားပါတယ်။
အဲ့တော့မင်းဆရာမင်းကဖြစ်လာတာကြတော့အဲ့ဆွဆွပြောသားတယ်လို့ပေါ့မိခင်ဖွဲ့စည်းတွေလိုမျိုးဒီအရင်တည်းကရှိထားတဲ့ KA တို့လိုနောက်ကလလတာတို့ရှိနေထားတဲ့ဂျားတွေကနေပြီးတော့အဲ့လို KNDF ဆိုတာရှိဖို့တကယ်ပဲလိုအပ်လာတာလားဘာကြောင့်အဲ့လိုမျိုးအရင်ရှိပြီးသားအဖွဲ့အစည်းတွေနဲ့တီးတန့်အခွဲထွက်ပြီးတော့ပေါ်ပေါက်လာတယ်ရှ
င်တီးတာပြီးတော့မှကျွန်တော်တို့လက်နဲ့ကြိုက်တကိုထူထောက်ဖို့ကကနေဥမှကျွန်တော်ရွေချက်မရှိဘူးဒါပေမဲ့အဲ့ဒီ2021အနာတိတ်တဲ့အချိန်မှာပဲကျွန်တော်တို့ခုနပြောတဲ့မိခင်တရလည်းတချို့တော့တရကပြည်စီမှုတွေရှိခဲ့တယ်လို့တချို့တော့တရကမမျော်လေးနဲ့အနာတိတ်မှုဖြစ်လာတဲ့အချိန်မှာသူတို့ဖက်ကနေလဲဟိုအတိအနေထားမှရှိမနေတဲ့တချို့မိခင်တတွေတချို့ရှိတယ်အဲ့ဒီနေရာမှာကျွန်တော်တို့လူငယ်တွေကခုနကျွန်တော်ပြောတဲ့ CSO တိုင်ဝါကဖြစ်ဖြစ်ဟိုနိုင်ငံရေးတက်ကြွလှုပ်ရှားသူအတိုင်းဝါကဖြစ်ဖြစ်ပါတီအတိုင်းဝါကဖြစ်ဖြစ်ကျွန်တော်တို့တွေကဟိုတတတကိုထူထောင်မထက်ဒီလူငယ်တွေကစူးဖွဲ့မှုတွေကဖြစ်မဖြစ်တော့အောင်ကျွန်တော်တို့တွေကလူငယ်ကိုစူးပေးတဲ့ဟိုပုံစံမျိုးနဲ့ဒီတကဖြစ်လာခဲ့တာပေါ့လေနော်နောက်တစ်ခုကဒီအနာမတိတ်ချင်မှာကလည်းကျွန်တော်တို့ပြည်နယ်မှာခုနပြောတဲ့မိခေတတွေကြားထဲမှာလည်းအဖူထစ်တွေရှိကြတယ်တဖွဲ့နဲ့တဖွဲ့ကဒီတမိုင်းကြောင်းနောက်ခါရဟိုပူပေါဆော်ရွက်လို့မရနိုင်တဲ့အပိုင်းတွေရှိတယ်လို့အပြက်လာပုပ်ပိလေးလေးဆွေးနွေးတိုက်ပြတဲ့အနိထာမှာဟိုမရှိတဲ့အပိုင်းလည်းရှိတယ်ဆိုတော့ KDF ဆိုတော့အရာကဒီခုနပြောနေတဲ့ရှင်နီပိတာမိခေတတွေကိုကျွန်တော်တို့တွေကအရာကပုံစံတိုင်းပဲတစ်ခုတည်းဖြစ်အောင်ဟိုစူးစမ်းပြီးတော့တိဆောက်ပေးနေတဲ့ဂျာခတတိုင်းတစ်ဖွဲ့ကျွန်တော်တို့ရှင်နီပေးတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုပဲပြောလို့တယ်
KDF ရဲ့ဟိုစီရေးရကျွမ်းကျင်မှုပိုင်းပေါ့နော်သုံးနှစ်တာဖြတ်တန်းမှုကာလအတွင်းမှာစီရေးရဆိုရင်ဘယ်လောက်ထိကျွမ်းကျင်လာသလဲဆိုတော့တစ်ဖက်မှာကိုတိုက်နေရတဲ့တက်ကကြတော့နှစ်ပေါင်းများစွာပေါ့နော်မြန်မာနိုင်ငံမှာဒါတခုတည်းသောအင်အားအကောင်းဆုံးသောဒီတက်မတော်နေနဲ့ပေါ့နော်အင်အားသိမ်းနဲ့ချီပြီးတော့ရှိခဲ့တယ်ဆိုတဲ့အနေထားမှာပေါ့နော်အခု KNDF နဲ့အနေထားဒီစီရေးကျွမ်းကျင်မှုအပေါ်မှာကြတော့ဘယ်လိုပြောလို့ရလဲရှင
်အစောပိုင်းကလာဒီကျွန်တော်တို့နေဦးတော်လာတော်လာရေးဆဆချင်းမှာတော့KNDF လို့စတင်ဖွဲ့စည်းတဲ့ချိန်မှာတိုက်ပွဲတော်တော်များများကတော့ဒီအဲ့ဒီချိန်တော့ကတော့ကလတာတို့မပါဝင်တည်ပေမဲ့အဓိကတိုက်ပွဲကိုဦးစီးပြီးတော့မှခေါ်တော့ပြတော့ KA ပေါ့လေနော် Green B တက်မတော့ပေါ့ဆိုတော့ဒီဆောတနည်းတွေ့မှာတော့သူတို့အနေနဲ့ဦးစီးပြီးတော့မှတိုက်ပွဲတွေကိုပေါ်ဆောင်ပေးတာတွေရှိတယ်ဒါပေမဲ့ဒီ2023-2024နောက်ပိုင်းမှာတော့ဟိုတိုက်ပွဲတော်တော်များများတော့ KDF တွေကကိုယ်တိုင်ကိုကြောက်ဦးစီးပြီးတော့မှတွားတယ်အဓိမကပဲနဲ့ကျန်တဲ့ခုနပြောပြတာဟိုလက်နဲ့ကြိုက်တာတွေကဟို KDF ရဲ့ UC မှုအောက်မှာလိုက်ပါပြီးပြီးတော့မှပြန်လာဟိုတိုက်ပွဲတွေပြန်တော့ပေါ်ဆောင်နေရတဲ့အနေထားတွေမှာ ရှိနေတော့ဗောလေနော်ဒါကတော့ကျွန်တော်တို့ရဲ့တိုတက်မှုတစ်ခုဒီတိုက်ပွဲနဲ့ပြောလို့ရှိတော့လက်ရှိမှာတော့ King App ကရှိဆုံးမှာမဟုတ်ခဲ့တော့မှသူမြတ်ထဲနောက်မကြောက်နဲ့ဒီတိုက်ပွဲတွေကိုဖော်ဆောင်နေတယ်ပြီးတော့မှတိုက်နေတယ်ဆိုတော့ကျွန်တော်အနေနဲ့ပြောလို့တယ်
အဲ့တော့ကိုရိုင်းအတွေ့အကြုံမေးရမယ်မေးချင်တာဗောနော်ကိုရိုင်းအတွေ့အကြုံရဆိုလို့ရှိဒီအရင်တော့ကဒီလောက်အားကြီးတဲ့ဆိုတော့ဒီမှာစစ်တပ်ကိုပြန်ပြီးတော့တိုက်တဲ့အချိန်မှာဗောနော်ဟိုဘလို့မြင်ပြီလဲဒီဟာကြီးအရင်တော့ကိုရီမတိုက်နိုင်ဘူးဗောနော
်
ဆိုပြီးတော့အင်အားကြီးဆုံးလို့ထင်ခဲ့တာတကယ်တမ်းကိုတိုက်လာတဲ့အခါမှာသူတို့ဒီမြန်မာစစ်တပ်အင်အားကြီးပါတယ်ဆိုရင်မြန်မာစစ်တပ်ရဲ့အနေထားကိုဘယ်လိုမြင်ပြီ
ကျွန်တော်ထင်တယ်အရင်တော့ကတော့ဒီစစ်တပ်ကကျွန်တော်တို့ကိုအကြောက်တရားနဲ့အကြောက်တရားပုံစံနဲ့အုပ်ချုပ်ခဲ့တာဗောလေနော်နောက်တစ်ခါကဟိုစစ်တပ်မှာဒီစစ်ကောင်စီမှာကောက်တော့တစ်ခါကဝန္ဒဖြတ်ချီတော့ဗောလေနော်သူရဲ့ဝန္ဒဖြတ်ချီမှုကအောက်ကောက်တော့လူထုတွေကိုအကြောက်တရားကိုရိုက်တွေးပြီးတော့မှအုပ်ချုပ်တဲ့ချိန်မှာဟိုရောက်တိုင်းလူလူကကျွန်တော်တို့ကဟိုဒီစစ်တပ်ကိုခုခံမဲ့ကာကွယ်မဲ့ဆိုလို့ရှိတော့မဖြစ်နိုင်ဘူးဆိုတဲ့တွေးခေါ်နေတော့ရှိခဲ့ပေမဲ့လက်တွေ့မှာကသူတို့မှာကအရင်ချိထက်အရင်အတွေ့ပဲပို့ပြီးတော့မှညနေခဲ့တော့ပေါ့လေနော်ဟိုမြေပြင်မှာတော့ကျွန်တော်တို့ဟိုကနေဦးတိုက်တဲ့ချိန်မှာတော့ခက်ခဲလိမ့်မယ်လို့ယူဆရပေမဲ့ဟိုတဖြည်းဖြည်းနဲ့တိုက်လာရတဲ့ချိန်မှာတော့စစ်ကောင်စီတပ်ဟာဟိုတကယ်တော့မြပြမှာတော့အရင်ချင်းပြမိတဲ့တောက်မဟုတ်ဆိုတော့ဟိုအဲ့ဒီတွေးခေါ်စဉ်းစားချက်တွေကတော့ကျွန်တော်တို့တဖြည်းဖြည်းနဲ့လက်ခံရယူလာတာပေါ့လေနော်နောက်တစ်ခုကကျွန်တော်တို့ကနိုင်မယ်ယုတ်ချီလို့အသက်ကိုပို့အောင်ပြီးတော့မှတိုက်တာဖြစ်တယ်ဟောကေရွေးများဒီစစ်ကောင်စီတပ်ကဘယ်တော့ပဲကြီးကြီးကျွန်တော်တို့တိုက်လို့ရှိမနိုင်ဘူးလို့ဆိုတော့ခယူချက်ရှိခဲ့မှဆိုရှိအစောပိုက်ကတည်းကကျွန်တော်လက်နဲ့ကိုက်မယ်ဆိုတော့ခယူချက်ကရှိလိမ့်မယ်မဟုတ်နိုင်မယ်ဆိုတဲ့ခရုချက်နဲ့ကျွန်တော်တို့ကလင်းနဲ့ကြိုက်ပြီးတော့မတိုက်ပွဲဝင်နေတယ်ဆိုတော့ကြောင်းလဲပြောလို့တယ
်အဲ့တော့ဒီတိုက်ပွဲတွေမှာပဲပေါ့နော်ကျမတို့အခုကင်ဒီတိုက်ပွဲတွေမှာတွေ့ရတာကတော့ဒီစစ်တုံးပန်းတွေပေါ့နော်နောက်လက်နဲ့ချတာတွေလည်းရှိတယ်လို့နောက်ဒီတိုက်ပွဲကနေဖမ်းဆီးရမိတဲ့စစ်တုံးပန်းတွေလည်းရှိတာပေါ့နော်ဒီမြန်မာစစ်တပ်ဘက်ကနေအဲ့ဒါတွေလည်းတွေ့ရပါတယ်ဆိုတော့စစ်တုံးပန်းတွေနဲ့ပတ်သက်တာဆိုလို့ရှိရော KNDF ရဲ့မူဝါဒကဘယ်လိုရှိလဲ
ရှိတယ်ကျွန်တော်တို့ KNDF မှာတော့KNDF military air ဆိုတာရှိတယ်ဟိုစစ်ဥပဒေပေါ့လေနော်ဒီတိုက်ပွဲမှာတော့သူ့ရဲ့ဟိုတတာသူ့ရဲ့တိုက်ပွဲအပေါ်မှာမူတည်ပြီးတော့မှစစ်တုံးပါနေတော့ရှိတယ်ဟိုစားတကယ်လို့ကျွန်တော်တို့ကမတိုက်ခင်မှာဟိုလက်နဲ့ချပြီးတော့မှကျွန်တော်တို့နဲ့လာပြီးတော့ပူပေါင်းတဲ့ဒီစစ်ကောင်စီတာဒီခါကျတော့ခုနပြောတဲ့ဒီအသက်ရှိပိုက်ခွေတွေကတော့ပြေဝရှိတယ်အမခါချက်ရှိတယ်နောက်ခုကတူတို့ကိုလုလုချိုချိုတိတ်ထားပေးတယ်အကယ်၍မြတ်ကျွန်တော်တို့တိုက်နေတဲ့ချိန်မှာကကျွန်တော်တို့ခါပြပြီးတော့မှဟိုနောက်ဆုံးမရတော့တဲ့ချိန်မှာပဲជីကုန်တဲ့ချိန်မှာပဲလက်နဲ့ချတယ်ဆိုလို့ရှိရင်တော့ဒါတော့တမျိုးပေါ့လေနော်ခုနပြောတဲ့စစ်တုပ်ပတ်တွေတော့နံပါတ်1ကတော့ KDF မှာရေးဆွဲပြသထားတဲ့စစ်ဥပဒေနဲ့ညီကျွန်တော်တို့ဆောင်ရွက်တယ်ဒုတိယတစ်ချက်ကကျတော့နိုင်ငံတကာမှာပြသထားတဲ့ဥပဒေနဲ့ညီကျွန်တော်တို့ဆောင်ရွက်နေတယ်အဲ့လိုမျိုးဆောင်ရွက်နိုင်ဖို့အတွက်ဆိုလို့ရှိရင်လည်းကျွန်တော်တို့မှာကထောက်တွေကိုကျွန်တော်စနစ်တကျတိစောက်ထားတယ်ပြီးတော့မှထောက်မှုတွေထောက်ပိုင်တွေပြီးတော့မှထောက်မှလည်းနိုင်ငံတကာစာချုပ်စနုံးနဲ့ညီအောင်ဆိုပြီးတော့မှကျွန်တော်တို့အနည်းဆုံးဟိုတိစောက်ထားတာပေါ့လေနော်ဒါတွေကစစ်တုံးပတ်တွေပါဟုတ
် KNDF ကအခုဆိုရင် KNDF ပြည်နယ်မှာဆိုရင်တခြားဒီတိုင်းဒေသနဲ့ကိုင်ဖွဲ့တွေနေလည်းပူးပေါင်းပြီးတော့ဆောင်ရွက်နေရတွေ့ရတယ်ပေါ့နော်အဲ့တော့ဒီတခြားပြည်နယ်တွေကဒီတိုင်းဒေသနဲ့ကိုင်ဖွဲ့တွေဥပမာဆိုရင်ဒီရှမ်းမြောက်မှာဆိုရင်ညီနောင်မဟာမိတ်
တော့ဘွယ်နေရောဘယ်လိုပူပေါင်းဆောင်ရွက်မှုရှိလဲရှင်2021အနာတိတ်ပြဆဆောင်ဝဲကျွန်တော်တို့တွေကမြောက်ပိုင်းမှာစစ်ပညာတော်ရုံလုံးမှာတည်ယူတာတွေရှိတယ်အဲ့ဒီပရမတ်ချင်းမှာတော့ကျွန်တော်တို့ပြည်နယ်မှာတော့ခုနပြောတဲ့မိခေတရေးနေစီမှာစစ်ပညာတည်ယူတာလည်းရှိတယ်လို့အဲ့ဒီတစ်ဆက်ထဲမှာပဲမြောက်ပိုင်းတွေမှာကျွန်တော်တို့စစ်ပညာတင်တာတော်ယူတာရှိတယ်ပေါ့လေနော်တဆက်ထဲမှာအဲ့မှာတွားပြီးတော့မှကျွန်တော်တို့စစ်ပညာတည်ယူနေတဲ့ကလေးတွေအဲမြောက်ပိုင်းမှာရှိနေကြတဲ့ရခိုင်တပ်တော်တို့တအားလုံးမျိုးကြီးအဲတမတော်တို့ပြီးတော့မှကိုကတပ်တော်တို့နဲ့အတူတူတိုက်ပွဲဝေခဲ့တဲ့ဟိုတရင်တရင်ရှိရပေါ့လေနော်အဲ့ဒီတရင်တရင်ကတော့6-6လို့နာမည်ပေးထားတယ်နာမည်ပေးထားပေါ့လေနော်ဆိုတော့ဒီပုံစံနဲ့ကျွန်တော်တို့တွေကမြောက်ပိုင်းရဲ့မဟာမိတ်တွေနဲ့အတူကျွန်တော်တို့ကိုယုံကြည်မှုရရှိလာအောင်ကျွန်တော်တို့အများကြီးပေးစားပြီးတော့မှဟိုလောက်ခဲ့ရတော့ပေါ့လေနော်ဒီနေ့ဒီချိန်ထိပ
ါအခုဆိုရင်ဒီ NUG အမျိုးသားညီညွတ်ရေးဆိုရနေပြီးတော့သူတို့ ပြောထားတာရှိရပေါ့နော်တချိန်ဒီ Federal ပြည်ထောင်စုမှာလည်း Federal Army ဆိုတာသူတို့တိဆောက်ဖို့ပေါ့နော်ဆိုတော့အဲ့အတွက်ပြင်ဆင်နေရလဲရှိတော့ KNDF ရဲ့အခမ်းကဏ္ဍရော Federal Army ဆိုတဲ့အပိုင်းမှာဘယ်လိုရှိလဲရှင
်လက်ရှိမှာတော့ကျွန်တော်တို့လည်းကျွန်တော်ပြည်နယ်မှာရှိနေတဲ့တပ်တွေအလုံးကိုဟိုအမိတ်ညချမှုတစ်ခုတည်းအောင်းနေဖြစ်အောင်ကျွန်တော်တို့လည်းစူးစမ်းနေတယ်ဆိုတော့ကျွန်တော်တို့ COC တခုတည်းဖြစ်အောင်စူးစမ်းပြီးတော့တိစောက်နေတယ်အဲ့ဒီတိစောက်ဖို့ကဘာတွေ့အကျိုးရှိမလဲဆိုရှင်အနာဂတ်မှာဖြစ်ထွက်လာမယ့်ဒီ Predator ဆိုတဲ့နေရာတွေ့ကျွန်တော်တို့ကဒီနေရာမှာ message ပြောလို့တာကျွန်တော်တို့ကခုကတည်းကတော့ဟို Predator Army ဟိုတနည်းတစ်ချိန်ကြာလို့ရှိရင်ဟိုဖွဲ့စည်းမဲ့အချိန်မှာကျွန်တော်တတွေကအစီတီးဖြစ်အောင်ခုလက်ရှိတော့ကျွန်တော်တို့တွေကပူပြီးစူးစမ်းနေတယ်ပြီးတော့မှလည်းအစစ်တပ်ဖြစ်လဲကျွန်တော်တို့လှုပ်ဆောင်နေတယ်ပေါ့
မန်ဂျာရဲ့အစီအစဉ်မှာအခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါမန္တလေးနေပြည်တော်ရှမ်းပြည်နယ်နဲ့ကရင်နီဒေသအပေါင်းဝင်ဒေသကြီး၉ခုမှာရေကြီးရေလွန့်မြေပြိုခဲ့ပါတယ်ဒါကြောင့်လူတွေရာနဲ့ချီသိဆုံးမှာနေဆောင်ဦးနဲ့စိုက်ပျိုးပွင့်မြေလုပ်ငန်းတွေအကြီးအကျယ်ထိခိုက်ပျက်စီးခဲ့တာတွေရှိရပါတယ်အကျိုးဆက်ကတော့စံစဘာအထွက်ရော့ချသွားပြီးစတိုင်းအခါခက်ခဲဖြစ်ပေါ်နိုင်ကြောင်းကမ္ဘာမြန်မာမီဒီယာတွေမှာတွေ့ရတာကိုစောင်းပါရှင်ပြည်သွင်းနိုင်ကတင်ပြထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစစ်ဘေးရေဘေးကြောင့်စာနာမှုအကူအညီတွေလိုအပ်နေသူတွေထံရောက်ရှိရေးနီလန်းဘယ်လိုရှာကြမလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါရန်ကုန်မြို့မှာမိုးစက်တိုက်ရွာသွန်းတဲ့အတွက်ရေကြီးရေရှမ်းတဲ့မြင်ကွင်းတွေကိုဆိုရှယ်မီဒီယာတွေမှာမြင်တွေ့ရပါတယ်ရန်ကုန်မှာအောက်တိုဘာ19ရက်နေ့ကစတင်ရွာသွန်းတဲ့မိုးဟာအောက်တိုဘာ21ရက်နေ့မှာတော့မိုးရေကြိမ်9.1လက်မရွာသွန်းခဲ့ပြီးဒါဟာနှစ်ပေါင်း90အတွင်းမှာအမြင့်ဆုံးစံချိန်တင်မိုးရွာသွန်းမှုဖြစ်တယ်လို့စစ်ကောင်စီရဲ့မိုးလေဝသနဲ့ဇလဗေဒဌာနကထုတ်ပြန်ထားတာတွေ့ရပါတယ်။ပြီးခဲ့တဲ့စက်တင်ဘာလဇန်ပိုင်းကလည်းတောင်တရုတ်ပင်လယ်မှာစတင်ခဲ့ပြီးဘီယန်နမ်ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ရာသီဆိုင်ကလုန်းမုန်တိုင်းကြောင့်မန္တလေးနေပြည်တော်ရှမ်းပြည်နယ်နဲ့ကရင်နီဒေသအပါအဝင်ဒေသကြီး၉ခုမှာရေကြီးရေချမ်းမြေပြိုတဲ့ဒဏ်တွေကိုဒေသခံတွေပြင်းထန်စွာခံစားခဲ့ကြရကစိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းတွေအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရပါတယ်။မြန်မာပြည်သူတွေဟာစစ်ဘေးဒဏ်ကြောင့်မလုံခြုံမှုတွေနဲ့စီးပွားရေးကျက်တဲ့နေရာချင်းမှာရေဘေးဒဏ်ကိုပါတပြိုင်တည်းကြုံတွေ့ခံစားခဲ့ကြရတာပါ။ဒီအကျိုးဆက်တွေကြောင့်စံစဘာအထွက်ရော်ပြီးစားနပ်ရိက္ခာအကျက်တဲ့ကြုံတွေ့ရနိုင်တယ်ဆိုတဲ့သတိပေးချက်တွေထွက်ပေါ်လာတာတွေ့ရပါတယ်။ဒီအကြောင်းကိုမြန်မာနောင်ကအညာဒေသလေကွင်းများစစ်တလင်းဖြစ်နေချိန်မှာအောက်ပိုင်းဒေသတွေဟာလည်းသဘာဝဘေးကြောင့်စပားဆိုင်ခင်းများရေပြင်းကျဖြစ်လာတဲ့အတွက်ရိတ်ခါအခက်အခဲကြုံလာတော့မယ်လို့စစ်ဘေးရေဘေးကြားတောင်သူများကြီးအကြက်တဲနှင့်စားနပ်ရိတ်ခါဖူလုံမှုဆိုတဲ့ဆောင်းပါးမှာစိုးရိမ်တကြီးထောက်ပြထားပါတယ်။ရာဂီမုန်တိုင်းကြောင့်မြန်မာနိုင်ငံအနှံ့ရေကြီးရေရှမ်းမြေပြိုတာတွေကြောင့်လူပေါင်းရာရှိသေဆုံးကလူတသန်းကရေဘေးဒုက္ခကြုံတွေ့ခဲ့ရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကစက်တင်ဘာလ29ရက်နေ့ကထုတ်ပြန်ထားတယ်။စစ်ကောင်စီကလည်းရေဘေးကြောင့်436ဦးသေဆုံး66ဦးပျောက်ဆုံးကမြို့နယ်တရာကျော်မှာစပါးဆိုင်ဤက8သိန်းခန့်ပျက်စီးဆုံးရှုံးခဲ့ရတယ်လို့အောက်တိုဘာ1ရက်နေ့မှာထုတ်ပြန်တယ်။ဒါ့ပြင်လေလာသူတွေကစံစဘာအဓိကစိုက်ပျိုးတဲ့ပဲခူးတိုင်းရန်ကုန်နေပြည်တော်မန္တလေးတိုင်းနဲ့အခြားသောဒေသတွေမှာရိတ်သိမ်းကန်ပြီးမိုးစဘာဆိုက်ဧကပျက်စီးမှုဟာစစ်ကောင်စီထုတ်ပြန်ချက်တဲ့ပိုများနိုင်ပြီးအ ਨੇ ဆုံးဆိုက်ဧကတသန်းကျော်ပျက်စီးဆုံးကျုံးနိုင်တယ်လို့ခန့်မှန်းကြတယ်။ဒါဟာမိုးစဘာအထွက်နှုန်းတင်းပေါင်းတန်း80ကျော်အထွက်ရော့နိုင်တယ်လို့မြန်မာနောင်ဆောင်ပါမှဖော်ပြထားပါတယ်။ဒါ့အပြင်စစ်ကောင်စီရဲ့ဆန်စင်းနှုန်းကန့်သတ်ထိန်းချုပ်ခြင်းကုန်သွယ်လုပ်ငန်းရှင်တွေကိုဖမ်းဆီးခြင်းတွေဟာလည်းဆန်စဘာဈေးကွက်ကိုပျက်စီးစေကာအခြေအနေတွေကိုပိုဆိုးစေတယ်လို့မြန်မာနောင်ဆောင်ပါမှာရေးသားထားတာတွေ့ရပါတယ်။အောက်တိုဘာ21ရက် VOA သတင်းတပုတ်မှာလဲမြန်မာနိုင်ငံတော်ဟန်ရေကြီးရေရှမ်းဖြစ်ခဲ့ပြီးနောက်မှာစံစည်းတွေတက်လာတဲ့အကြောင်းဖော်ပြထားပါတယ်။အဲ့ဒီသတင်းမှာမိုးစဘာ40ရာခိုင်နှုန်းလောက်ပျက်စီးသွားတဲ့ပဲခူးတိုင်းမှာစံစည်းစတက်လာတယ်။ Sabadin de Yago jet thing Nasen Iba Pilari. Sabadin de Yago Nasen Nadingani Nasen Adinja Pila Nainelu. Pagodanga San Lungan de Uga Pure John Popia Tabari. Gabasanaika Pue WFP Gale Auto Basacha Anima Jayaute Gabasanaika Nima Taneshida Mama Biduriha Sanaika a Jadene Asasa Lonoswa Masayare Piatanagu Yensai Nijayare Lu three beta bari. Yamaluye, Tanga de Joma, Sadonan Joha, Sana Yeka, Malone Lamune, Yensainiare Lule, WFP got Topo Piosu Tabare. Gababanye, Yama Sana Yeka Pulo Mu, Sayuega Nasaya, Sien Kanzagale, Bientan Jebianare, Bribakari, Siwaye Medine Mune, there you bosong ye a care carriga, Yama Sana Yeka Pulo Mubo, there yau lasside. A chegan goes in on the Mienda Lajene, Sayuye Tugo, Gondo Mucha Sininga. မြန်မာစားနပ်ရိက္ခာဖူလုံမှုကိုပုံမှုဆိုးရွားစေကာအလွန်ဆိုးရင်စရာကောင်းတဲ့အခြေအနေဖြစ်တယ်လို့2014ခုနှစ်ဇွန်လထုတ်အစည်းအဝေးကစားမှာသတိပေးထားတာတွေ့ရပါတယ်။ဒီအချက်လက်တွေထောက်ပြချက်တွေနဲ့သတိပေးချက်တွေကိုကြည့်ရင်မြန်မာနိုင်ငံမှာအစားအစာမဖူလုံမှုနဲ့စားနပ်ရိက္ခာအခက်အခဲဖြစ်ပေါ်လာနိုင်တယ်ဆိုတာအထင်ရှားပြသနေပါတယ်။ဒီအခက်အခဲကြက်တဲတွေကိုဘယ်လိုဖြေရှင်းကြမလဲ။တေချာရာကတော Nangangaro, Mimanangama, Padipakari, John, Doka, Yau, Nidurigo, Sanamu, Guni, Pi, Dola, Gutan, Bimel, Gina Tabare. Mimanangama, Lubang, Tondan, Lay Dangerha, Pirin Doka, Deri, Pi, Nijabi, Lubang, Sashidan, Chow Dangerha, Sanamu, Guni, Lu, Anni, eh? Australia, Guni, Rigo, Sigonsi got the same, Piyama, Mo, Bulu. Australia, Nangajai, Wunji, Penny Ronga, Autobala, Salianiga, Pio Jake, Bare. America, Tongurian, India Rugale, Yebe, Yamabi Durego, Aguni Ribe Mel, Ganantabare Sanamu Aguni Bey, Belanga, Chinga Jamle, Sure, Sombarega, Kaunu Chegu, VOE, Kabadre, Media Rirega, Myama Gandama, Ujo Sandaga, Kaunu Timbiatara, Duyabare Nanganogo, Jolon Shuminian, Sure, Gonsene, Defendo Authorities Lucore, Asoya Mahobe, Ledri Anna Shini de Lurine. Sanamu Taupan B is in it. Belu Senwa Nidale Sure Tonda Chip Pipare. Eri Sambama, Sanamu Aguni Rego, Kuladamagaya Agency Re, INGO Kore, Nanganaga, Soya Mahode, Poe Zidriha, Aguni B is in Nigu, A Soya Riga the Sin Lowin, Tai Biro Matiauda, A Soya Maswan Sound Nida, Agri Lai Samu, Shini Dari, Tuya Dade. Sanamu Lu Anida Nia Dita Rima, Bedu Riga Ocho Nidale Sura, Yejide. The Chuga Nanga Suya Matuna Niaru Pinide, a Soya Mode of Pue Ziduga, Goke Ocho Nijara Pite, Dilu Pue Zidugu, Nanganaga Yandias Nega, Adima Mapujin Javu. Dabi met Ruha, Ledri Anna by a Puezi, Defedu Pue Zidu Pinide, Kababoma, Nanste Am Edas, a Soya Mode Lendaga a Pue Zidu, Nemi Rema, Ninia Dubong, Tania Joshinide, Siria Masoye. Dilo Lure, Sanamu, a Guni Rigu, a Soya Mahode, a Poeziri got the same, Pepo Niara Pide. The Gero di Poeziriha, Revolutionary Administration, Dolai Ochomu Nemigu, Tudon Nijara Pide. Nanganaga Sanamu Bay, a Poeziriha, Lenaga in Dolan Timbai, Ocho ye Tudon Tare, Myamananga, NUG, a Soyane, Iauko, Diana Dolai da Puerine, Titu Sesambu, Tay Sandamashi de Lupin Nijare. Di Puri Nessanaha, the Yamu and Bulu, Tamakaya Magu, Soye Nijahan Shide. Dilu Tenkaya Magu, Soye B, Sanamu, Guni Duiguro, Lilu Mishudin Bulu, Sambaje, Alessandra Spensane, John Bryando, Yeda Taragu, Uri and Dogongani, Ujo Sandaga, Tono Timbia Tara, Pipare. Siria Malu, Sanamu, Guni Rigu, Soya Mode, a Puerziri got the sin. The Niapin, Sikon CC got the sin, Mapia Dame, and Eugene, Diana, Ea Uri got the sin. Bebo Nabu, Nilan Shadem Bare Edilu Pilabu Soye, Tainangaha, Dika Jare, Ayebare, Niyama Shini Bare Elu, Nanga Isangi Lila Duga, Sovare Kamia
Kuro, I has been your mind, me when you must be a Sizema. Dear Yama Kondabu, when Bolt Show, Beta Yama, Misha Tadu Boni, the Nanjana Poundi, Edilu Boyama, and Yakine, Kia Puerti Bowing, but the Nidelo, I speak as Sovare. I speak at
ချင်းပြည်နယ်ကမြေဆက်ကုန်သွယ်ရေးစခန်းတွေကိုတရုတ်နိုင်ငံကပိတ်လိုက်တဲ့အတွက်မြေရှားသတ္တုတူးဖော်တဲ့လုပ်ငန်းတွေရပ်နားသွားပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မတ်စုအစီအစဉ်မှာဒီအကြောင်းအရာကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA ကတရုတ်နယ်စပ်မှာရှိတဲ့ပန်ဝါမြို့ကိုအောက်တိုဘာ18ရက်မှာသိမ်းပိုက်ပြီးတဲ့နောက်မြေရှားသတ္တုတူးဖော်တဲ့လုပ်ငန်းတွေရပ်နားသွားပါတယ်အရင်ကပန်ဝါမြို့ကိုကချင်ဒီမိုကရေစီသစ်တပ်မတော် NDAK ထိန်းချုပ်ထားခဲ့တာပါအဲ့ဒီမှာမြေရှားသတ္တုတူးဖော်နေတဲ့လုပ်ကွက်ပေါင်း300ထက်မနည်းရှိပါတယ်ဒါကြောင့်မို့စစ်စင်တိုက်ခိုက်နေတာတွေကိုရပ်ဖို့ KIA ဘော်တရုတ်နိုင်ငံကဖိအားပေးခဲ့ပါတယ်တစ်ချိန်တည်းမှာပဲမိုင်းကြရန်လွေကျဲလိုင်စာနဲ့ခါရှန်နေဆက်ခိတ်တွေကိုပိတ်လိုက်ပါတယ်မြေရှားတူးဖော်မှုတွေရပ်သွားသလိုတရုတ်လုပ်သားတွေလည်းစစ်ပွဲတွေကြောင့်ထွက်ပြေးကုန်ပါတယ်ဒီလိုရပ်သွားပြီးမဲ့ဂိတ်တချို့မှာတော့တူးပီးသားမြေရှားတွေဆက်ပို့လို့ရနေပါသေးတယ်တရုတ်နိုင်ငံဟာမြေရှားသတ္တုအတွက်မြန်မာနိုင်ငံကိုအများဆုံးမိခိုနေရပါတယ်2024ခုနှစ်6လအတွင်းမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုအမေရိကန်ဒေါ်လာတန်း920ကျော်ဖို့မြေရှားသတ္တုတွေတင်ပို့ခဲ့ပြီးပမာဏအနေနဲ့တန်ချိန်4000နီးပါးရှိခဲ့တာပါဒီနှစ်6လအတွင်းမှာပဲကဘာတဝမ်းကနေတရုတ်နိုင်ငံစီမြေရှားသတ္တုတင်သွင်းမှုတန်ချိန်9,300ကျော်ရှိခဲ့ပါတယ်ဒါကြောင့်မြန်မာနိုင်ငံကတင်ပို့မှုဟာကဘာတဝမ်းကတင်သွင်းမှုရဲ့84ရာခိုင်နှုန်းနီးပါးရှိခဲ့ပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့မြေရှားသတ္တုတွေတရုတ်နိုင်ငံကိုမတင်ပို့နိုင်ရင်နောက်ဆက်တွဲကြရဲ့ရိုက်မှုတွေဖြစ်လာနိုင်ပါတယ်မြေရှားသတ္တုဟာတရုတ်နိုင်ငံအတွက်စစ်ဖက်နဲ့တန်ဖိုးမြင့်နည်းပညာပစ္စည်းတွေထုတ်လုပ်ရမှာအရေးကြီးပါတယ်မြေရှားသတ္တုထုတ်လုပ်မှုတွေမှာ NTAK နဲ့ KIA တို့လိုအဖွဲ့တွေကလည်းကြီးကြီးမားမားပါဝင်ပတ်သက်နေကြပါတယ်တူးဖော်ရေးလုပ်ငန်းတွေရပ်ထားရတာကြာရှည်နေမည်ဆိုရင်တရုတ်အပါအဝင်ဒီအဖွဲ့တွေအတွက်ပါတက်ရောက်မှုတွေရှိလာနိုင်ပါတယ
်ခုတော့လူတို့မြင်တွေကိုနားထောင်ကြရအောင်ပါမြန်မာပြည်မှာပေးစာတွေကိုမအေးသန္ဓေကျော်ကတင်ပြပြန်ကြားပေးထားပါတယ
်ဒီရေကင်းရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။နေကြီးဆိုတဲ့တော်ရရှင်ကယုံကြည်စိတ်ချရတဲ့သတင်းမှန်သတင်းမြန်တွေကိုနေ့စဉ်တင်ဆက်ပေးတဲ့အတွက် VOE ကျေးဇူးပါဝိုင်းတော်သားတွေဘေးကင်းကျန်းမာကြပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါ VOE အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ဘေးကင်းကျန်းမာပါစေလို့ပြန်ပြီးဆုတောင်းပေးချင်ပါတယ်မင်္ဂလာညချမ်းလေးမှာအလုံးကိုကျိုးစိုးပါတယ်လို့ဆုလာရတဲ့သူကတော့တော်ရရှင်နိုင်နိုင်ဖြစ်ပါတယ်ငင်းငင်းပါစေမြမပြည်ကြီးဘုကျုံအောင်ဆန်ပင်လုံးစာချုပ်တိုင်းမြမပြည်ကြီးတိုင်းသားအလုံးပြန့်လဲစူးစီးငင်းငင်းအေးချမ်းသားရနိုင်ပါစေလို့ဆုတောင်းပါတယ်လို့ရေးလာပါတယ်ရှင်အခုတော့နိုင်ငံတကာကနိုင်ငံရေးနဲ့ပတ်သက်ပြီးမေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်ပြန်ချားပေးကြပါမယ်နော်ဒီထက်မှတော့အမေရိကန်ပြည်တော်စုမှရွေးကောက်ပွဲကြီးလဲနီးလာတာမလို့ဒီမကြောင်ခင်ပဲကျင်းပါတော့မယ်ရွေးကောက်ပွဲမဲရည်တွေနဲ့ပတ်သက်ပြီးတော့မေးလာတဲ့သောရရှင်ဦးဝင်းမြင့်ရဲ့စာကိုအရင်ပြန်ကြားပေးကြပါလိမ့
်။မင်္ဂလာပါ VOA ရေးစာမေးဖြစ်ခဲ့တာကြာသွားပါပြီ။အမေရိကန်ရွေးကောက်ပွဲကာလာလဲဖြစ်နေတော့ရှင်းရှင်းလင်းလင်းမသိတာလေးသိကြလို့ပါ။ ပြိုင်ဘက်သမရလောင်းနှစ်ဦးကိုကြိုက်တဲ့သူတွေမဲပေးကြတာသိပေမဲ့ပီနယ်ရီအလိုက်အမတ်ဦးရေကန့်သက်ချက်ထင်ပါတယ်930ကျော်လို့ထင်ပါတယ်အဲ့ဒီကမှ290အနည်းဆုံးရမှထပ်ဝက်ကျော်ရမှသမရဖြစ်တယ်ဆိုတဲ့စနစ်ကိုကြတော့နားမလည်လို့ပါအခါအခွင့်သိရင်ရှင်းပြပေးပါခင်ဗျာကိုနိုင်ငံပြည်တွင်းရေးပြောင်းစံနေပေမဲ့အမေရိကန်သမရရွေးကောက်ပွဲဟာသူ့တနိုင်ငံနဲ့အတွက်တင်မကပါဘူးကျွန်တော်တို့နိုင်ငံအပါအဝင်တစ်ကမ္ဘာလုံးအရေးအထူးသဖြင့်ကမ္ဘာအနှံ့စစ်မီးတွေပို့ပြီးတောက်လောင်နေလို့ပါတတရကမ္ဘာဆဲလို့မကြေညာပေမဲ့ကမ္ဘာနိုင်ငံအများစုစစ်ထဲပါဝင်နေတဲ့အချိန်မှလို့အရေးကြီးတယ်လို့ယူဆလို့ပါခင်ဗျာ VOA ဝိုင်းတော်သားတွေကတော့အေးချမ်းတာရတဲ့အရက်ဒေတာကိုရောက်နေကြလို့ကြမ်းခန့်တာလို့မာကြပါစေလို့ပဲဆုတောင်းပေးလိုက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီမှာသောရရှင်ဦးဝင်းမြင့်ကအမေရိကန်ရွေးကောက်ပွဲကိုအနိုင်ရှုံးဆုံးဖြတ်နိုင်တဲ့ရွေးကောက်ပွဲအဖွဲ့ကိုစလေမဲနဲ့ပတ်သက်ပြီးမေးထားတာဖြစ်ပါတယ်အမေရိကန်ပြည်အောင်စုသမရရွေးကောက်ပွဲမှာကအစုစုပေါင်းရွေးကောက်ပွဲအဖွဲ့ကိုစလေမဲ938မဲရှိပါရဲ့ရှင်ဒီသောရရှင်900ကျော်လို့ပြောထားတာ938မဲပါဒီထဲမှာဦးဝင်းမြင့်ပြောသွားသလိုမဲ290ရမှအနိုင်ရမှဖြစ်ပါတယ်ဒီမဲတွေကဘလို့စုစည်းထားလဲဆိုရင်တော့လွတ်တော်အမတ်နေရာနဲ့တွက်ချက်စုစည်းတာဖြစ်ပါတယ်။ပြည်နယ်တွေကိုကိုစားပြုတဲ့အောက်လွတ်တော်အထက်လွတ်တော်အမတ်နေရာစုစုပေါင်းပြီးတော့အမတ်ကိုစားပြုမှုရှိတဲ့ Washington DC ကနေရာ3နေရာပေါင်းပြီးတော့စုစုပေါင်း938မဲကနိုင်ငံတနိုင်ငံလုံးကပြည်သူတွေကိုကိုစားပြုတဲ့မဲတွေဖြစ်ပါတယ်။ဒီမှာရွေးကောက်ပွဲအဖွဲ့ကိုစလေမဲဆိုတာကိုရှင်းပြရမယ်ဆိုရင်တော့ပြည်နယ်တစ်ခုစီမှာရရှိထားတဲ့မဲရလက်ပေါ်အခြေခံပြီးတော့အရေးအတွက်သတ်မှတ်ပေးတာဖြစ်ပါတယ်။လူဦးရေပိုများတဲ့ပြည်နယ်တွေမှာသမရကိုရွေးကောက်ပေးနိုင်မယ်ဒီကိုစလေအရေးတွေကပိုများပြီးတော့လူဦးရေပိုနေတဲ့ပြည်နယ်တွေမှာကိုစလေပိုနေပါတယ်သူတို့ကပြည်နယ်တွေကိုမျှတအောင်လုပ်ထားတာဖြစ်ပါတယ်။ဒီလိုရွေးချယ်တဲ့ပုံစံကြောင့်တော့တစ်ခါတလေပြဿနာတက်တာတွေလည်းရှိပါတယ်။ဥပမာဆိုရင်ဒီ2016ရွေးကောက်ပွဲမှာဆိုရင်တော့အဲ့ဒီမှာဝင်ရောက်ရှင်ပြိုင်သူဒေါ်နယ်ထရမ့်ကအနိုင်ရပြီးတော့သမရဖြစ်သွားတာဖြစ်ပါတယ်။ဒါပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့စုစုပေါင်းမဲအရေးအတွက်ဆိုရင်တော့ဒီဝင်ရောက်ရှင်ပြိုင်တဲ့ဒီမိုကရက်ဘက်ကဟီလရီကလင်တန်ကအသာရတာဖြစ်ပါတယ်။ဒါပေမဲ့ခုနကတော့လို့ပြည်နယ်တစ်ခုချင်းစီကနေပြီးတော့ဒီသမရရာထူးကိုအဆုံးဖြတ်ပေးနိုင်တဲ့ဒီ electoral vote ကိုယ်စားလှယ်မဲအရေးအတွက်မှာဒေါ်နယ်ထရမ့်ကပိုပြီးတော့များတဲ့အတွက်ကြောင့်မို့နောက်ဆုံးသမရဖြစ်သွားတာဖြစ်ပါတယ်ရှင်။ဒါလိုမျိုးဖြစ်တဲ့အတွက်ကြောင့်မလို့အခုလိုမျိုးကိုယ်စားလှယ်မဲရေအတွက်နဲ့ဒီမဲပေးမလားတောင်းမဟုတ်လဲဒီလူရေအတွက်နဲ့ပဲမဲပေးမလားဆိုပြောလဲငင်းခုန်မှုတွေရှိပါတယ်နော်အခုနောက်ထပ်သောရရှင်တယောက်မေးလာတာကိုဆက်ပြီးဖြေချင်ပါတယ်သောရရှင်အတာဖြစ်ပါတယ
်မင်္ဂလာပါ VV ဝိုင်းတော်သားများခင်ဗျာကျွန်တော်ကတော့အတာဖြစ်ပါတယ်လက်ရှိမလေးရှားနိုင်ငံမှာခိတရောက်နေပါတယ်အမြဲတမ်းလဲ VOA ကိုနားထောင်ပြပါတယ်ကျွန်တော်တခုမေးချင်ပါတယ်ခင်ဗျာသိချင်တာလဲအရန်ကြာပါပြီမေးလဲမမေးရဘူးလက်ရာရင်းလို့သုံးလုံးတာကဘယ်လိုအထိပ္ပယ်မျိုးလဲဖြေပြပါဦးနော်ပထမဆုံးစာရေးချင်းပါကျေးဇူးတင်ပါတယ
်ဟုတ်ကဲ့သူကလက်ရာရင်းလို့သုံးလုံးတာဘယ်လိုအထိပ္ပယ်မျိုးလဲတဲ့သိချင်လို့ပါတယ်ဟုတ်ကဲ့ဒီလဝဲရင်းလက်ရာရင်းဆိုတာကဒီပြင်သစ်ဒေါ်လာရေ1989 1996ကြာပေါ်ထွက်လာခဲ့တာဖြစ်ပါလေရှင်။ဒီပြင်သစ်ဒေါ်လာရဲ့အချိန်အမြင့်ဆုံးကာလဖြစ်တဲ့1989လောက်မှာဒီစက္ကလုံပေါ်ထွက်လာတာလို့ဆိုပါရစေ။သူ့ရဲ့ဒီပေါ်ထွက်လာပုံကိုခက်တူလို့ရှင်းပြရမယ်ဆိုတော့ပြင်သစ်ဒေါ်လာရဲ့ကာလအတွင်းမှာဘုရင်ကိုသစ္စာရှိတဲ့သူတွေနဲ့ဘုရင်စနစ်ကိုတော်လှန်နေတဲ့သူတွေဆိုပြီးတော့အုပ်စုနှစ်စုကွဲပါရစေ။အဲ့ခါမှာသူတို့နှစ်အုပ်ကလွတ်တော်တွေမှာရောပြီးတော့ထိုင်ခိုင်းရင်ဟိုတပေါက်ဒီတပေါက်ထပြီးတော့ညင်းနေကြတာအဆင်မပြေလို့လွတ်တော်ဥက္ကဋ္ဌရဲ့ညာဘက်ချမ်းမာဒီဘုရင်ကိုသစ္စာခံတဲ့သူတွေကိုထိုင်ခိုင်းပြီးတော့ဘဲဘက်ချမ်းမာဒီဘုရင်ကိုတော်လှန်တဲ့ဒီဘုရင်ကိုဆန့်ကျင်တဲ့သူတွေကိုထိုင်ခိုင်းတာပါ။ဒီမှာရှေးရိုးဆွဲအယူဝါဒရှိတဲ့သူတွေကိုညာဘက်မှာထိုင်တဲ့လူတွေလက်ရလို့သတ်မှတ်ပြီးတော့စနစ်တည်းလမ်းတည်းကိုလိုက်ချင်တဲ့သူတွေကိုတော့ဘဲဘက်မှာထိုင်ပြီးတော့လက်ဝဲလို့သတ်မှတ်ခဲ့ကြတာဖြစ်ပါတယ်။များသောအားဖြင့်ဆိုရင်တော့လက်ဝဲအယူဝါဒပေါ့နော်။ left အယူဝါဒရှိတဲ့သူတွေကဘာသာရေးအယူဆကင်းနေတန်းတူညီမျှရေးကိုသဘောကျတယ်ပြုပြင်ပြောင်းလဲရေးကိုလိုလားတယ်လို့အကြံပြင်မှတ်ယူနိုင်ပါတယ်။ဆက်ပြီးတော့အချိန်ရလောက်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်။ထိုင်းနိုင်ငံနေဆက်မှာမြန်မာတွေဖမ်းခံနေရတဲ့ကိစ္စ၊နောက်ပြီးထိုင်းနိုင်ငံထဲမှာတရားမဝင်ရောက်ရှိနေတဲ့မြန်မာတွေဖမ်းခံရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံထဲရောက်နေတာကြားပါပြီဆိုတဲ့သူတယောက်ရေးလာတဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်
။ထိုင်းကိုထွက်ပြေးလာတဲ့သူတွေကိုဖမ်းပြီးမြန်မာစစ်ကောင်စီလက်ထဲကိုပြန်ပို့နေတာပဂရိကြုံတွေ့နေရတဲ့အခြေအနေပါ။ လာမယ့်ဖေဖော်ဝါရီ23/2025မှာတက်တန်းကုံဆုံးမဲ့သူတွေကိုလည်းနေဆက်မှာပြန်ပြီးတက်တန်းတိုးဖို့ကိစ္စတွေမှာထိုင်းကစစ်ကောင်စီလက်ထဲကိုနိုင်ငံရေးအခြေအနေအရထွက်ပြေးလာတဲ့သူတွေကိုအဖမ်းခံရအောင်ပူးပေါင်းဆောင်ရွက်နေတယ်လို့ပါပဲ။ကုလဲနေစဉ်နဲ့အမျှအဖမ်းစည်းတွေဇက်တိုက်လုပ်နေတာလေ။မြန်မာ2သိန်းကျော်လောက်ဖမ်းဆီးခံထားရတယ်။ထိုင်းမှာနေလာတာအနည်း20လောက်ရှိပြီးအာနာသိမ့်ပြီးမှပဲမြန်မာနဲ့ထိုင်းအမုန်းပွားအောင်လှုံ့ဆော်နေတာဒီနေ့ထဲမှာစဖြစ်လာတာနေလာတဲ့တက်တန်းတစ်လျှောက်ဒီတစ်ခါပဲကြုံဘူးသေးတယ
်ဒီလောက်အချိန်ကြီးဆိုတာအခုမှပဲကြုံဘူးတယ်လို့ထိုင်းနိုင်ငံမှာနှစ်20နေလာတဲ့သတင်းရှင်စာရေးပြီးတော့ပြောလာတာပါဒီညတော့သတင်းရှင်တွေရဲ့ပေးစာတွေကိုဒီလောက်နဲ့ကျင်းနေပါတော့သတင်းရှင်တွေအားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်ရှင်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
အခုဆက်ပြီးတော့ဘွာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ပြည်ထောင်စုကလာနမျိုးမှာ AI ညာဤသူဤပညာသုံးလူသူဆက်ရုပ်ကရေးဆွဲတဲ့ပကြီကားတစ်ချက်ကို Sotheby လေးလံဌာနကလေးလံတင်ဖို့ရှိနေပါတယ်။ကိုလံမြန်နိုင်ငံအသိပညာရှင်တွေကပိုးသတ်ဆေးတွေရဲ့အန္တရာယ်ကနေပြားတွေအုံနောက်ထိခိုက်တာကိုကာကွယ်ဖို့ဖြည့်ဆွက်အစားအစာအားစီတမျိုးကိုစမ်းသပ်တည်ထွင်လိုက်ပါတယ်။ဒီလိုကဘာတလောကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချန့်နဲ့မမြသစီအောင်တို့ကတင်ဆက်ထားပါတယ်ခင်ဗျာ။
ပြည်ထောင်စုလန်ဒန်မြို့မှာ AI ဉာဏ်ရည်တုနည်းပညာသုံးလူလူဆဲကရေးဆွဲတဲ့ပကြီကားတစ်ချက်ကိုစောက်တပီလေးလံဌာနကလေးလံတင်မှုရှိပါတယ်။အိုက်ဒါလို့နာမည်ပေးထားတဲ့လူလူဆဲကရေးဆွဲတဲ့ပုံကိုပထမဆုံးဖြည့်လေးလံတင်မှာဖြစ်ပြီး American Dollar 2သိန်းနီးပါးရဖို့ခမန်းထားပါတယ်။ AI God ဉာဏ်ရည်တုနည်းပညာရဲ့ဘုရားသခင်လို့နာမည်ပေးထားတဲ့ဒီပကြီကားဟာခုနှစ်ပြည့်အမည်ရှိပြီးခေတ်သစ်ကွန်ပျူတာပညာရဲ့ဖခင် Alan Turing ရဲ့ Impressionist ပကြီကားပုံသူဖြစ်ပါတယ်။ British သင်္ချာပညာရှင် Alan Turing ဟာခေတ်သစ်ကွန်ပျူတာနည်းပညာနဲ့ AI ဉာဏ်ရည်တုနည်းပညာတွေအခြေခံအုံမြင့်ချပေးခဲ့တဲ့သူဖြစ်တယ်လို့ Ida Sayo ကပြောပါတယ်။ Ida ဆိုတဲ့နာမည်ကို Ida Lovelace ဆိုတဲ့ပထမဦးဆုံးကွန်ပျူတာပရိုဂရမ်မာကိုဂုဏ်ပြုတဲ့အနေနဲ့ပေးခဲ့တာဖြစ်တယ်လို့ဒီဆက်ယုံဖန်တီးသူတူဖြစ်တဲ့ Aiden Miller ကပြောပါတယ်။လူသားတွေဟာဆုံးဖြတ်ချက်တွေအားလုံးကိုယ့်ဘာသာကိုခြားနေတဲ့ကဘာကြီးကနေကွန်ပျူတာအယ်ဂိုရစ်သမ်ကွန်ပျူတာအစီအစဉ်ကနေဆုံးဖြတ်ချက်တွေအားလုံးခြားပြီးမဲ့ကဘာကြီးစီကိုပြောင်းလဲနေပြီလို့လည်းသူကပြောပါတယ်။အခုပကြီးကားမှဆိုရင် Alan Turing ရဲ့ပုံတူသေးသေးလေးတွေအများကြီးဆွဲထားပြီးတော့ပုံအကြီးကြီးဖြစ်အောင်စုပေါင်းလိုက်တာပါ။ဒီပကြီးကအမှုပညာလက်ရာတစ်ခုလားဆိုတာကတော့ပရိသတ်ကဆုံးဖြတ်မှာပါလို့မေလာပြောပါတယ်။ Sotheby Digital အမှုပညာလေးလံပွဲကိုအောက်တိုဘာ31ရက်နေ့ကနေနိုဝင်ဘာ9ရက်နေ့ထိအွန်လိုင်းကနေကျင်းပသွားမှာဖြစ်ပါတယ်ရှင
်။ကိုလံဘီယာနိုင်ငံကသိပ္ပံပညာရှင်တွေကဘုဒ္ဓဆေးရီရဲ့အန်ဒီယယ်ကနေပြားရီအုံနောက်ထိခိုက်တာကိုကာကွယ်ဖို့ဖြည့်စွက်အစားအစာအားစိတ်တမျိုးကိုတီထွင်ဆန်းသက်လိုက်ပါတယ်။စိုက်ပျိုးရေးမှာသုံးတတ်တဲ့ဘုဒ္ဓဆေးရီကြောင့်ဝိမုံကူးတဲ့ပြားရီရဲ့အုံနောက်နဲ့အာယုံကြောထိခိုက်မှုတွေဖြစ်နိုင်ပြီးတော့အခုဖန်တီးလိုက်တဲ့အားစိတ်ကထိခိုက်မှုတွေကိုကာကွယ်ပေးနိုင်တာပါ။ဝိမုံကူးတဲ့ပြားရီဟာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့စိုက်ပျိုးရေးထွက်ကုန်တွေအောင်မြင်ဖြစ်ထွန်းရေးမှာအဓိကကျသူတွေဖြစ်ပါတယ်။အပင်ကထွက်တဲ့ပစ္စည်းတွေနဲ့ဖန်တီးထားတဲ့ဒီအားစိတ်ကိုကိုလံဘီယာနိုင်ငံကပုဂ္ဂလိကပိုင်တက္ကသိုလ်တွေဖြစ်တဲ့ရိုဇာရီယာတက္ကသိုလ်၊ဂျဗာရီနာတက္ကသိုလ်နဲ့အမေရိကန်နိုင်ငံကအရီဇိုနာတက္ကသိုလ်အာယုံကျောသိပ္ပံဌာနတို့ပူးပေါင်းဖန်တီးခဲ့တာဖြစ်ပြီးပိုးသတ်ဆေးကိုကာကွယ်နိုင်တဲ့ပရိုတင်းအသားဓာတ်ကိုပြားရဲ့ခန္ဓာကိုယ်အတွင်းမှာထုတ်ပေးနိုင်တာပါ။ဓာတ်ခွဲကန်ထဲမှာဆန်းသက်အောင်မြင်ပြီးတဲ့နောက်
တကယ်ပြင်ပကဘာမှာစံတက်ဖို့အတွက်တက္ကသိုလ်ကပြားဂီဟာရီမှာစတင်စံတက်နေပြီလို့ဒီလေးလာမှုမှာပါတဲ့သိပ္ပံကျောင်းသားတဦးကပြောပါတယ်။ပြားရီရဲ့ကျန်းမာရေးကိုကောင်းစေတဲ့မော်လီကျူးတွေကိုရှာဖွေတွေ့ရှိခဲ့တယ်လို့ပိုးသက်ဆေးကနေအာယုံကြောထိခိုက်တာကိုကာကွယ်ပေးနိုင်တဲ့မော်လီကျူးတွေလည်းတွေ့ရှိခဲ့တာကြောင့်နောက်အနာဂတ်မှာဒီနီလန်းတွေကိုသုံးပြီးပြားရီကိုထိထိရောက်ရောက်ဆောင်လျှောက်သွားနိုင်မှာပါခင်ဗျာ။
ဂျပန်နိုင်ငံမှာပြီးခဲ့တဲ့အပတ်ကဇွန်လပုတ်ကောင်နေလို့ဝတ်ဆင်ထားတဲ့သူတွေကတရေ၆တဲ့ကြီးစံရထားခီးစဉ်တစ်ခုကိုကျင်းပခဲ့ပါတယ်။အောက်တိုဘာ31ရက်နေ့မှာကျင်းပလေးရှိတဲ့ Halloween တစ်စီးပွဲတော်မတိုင်ခင်ဂျပန်နိုင်ငံမှာအခုလိုကမ္ဘာပထမအဦးဆုံးတရေ၆တဲ့ကြီးစံရထားပွဲကိုကျင်းပတာပါ။ဂျပန်နိုင်ငံမြို့တော်တိုကျိုနဲ့အိုဆာကာမြို့ကိုဆက်သွယ်ထားတဲ့မိနစ်140ကြာတဲ့ဒီတရေ6တဲ့ကြီးစင်ရထားခီးမှာစီးနေလိုက်ပါဖို့ကျွဲ့အမေရိကန်ဒေါ်လာ220ကနေဒေါ်လာ360ကျော်ကျတဲ့မှာပါ။ Osaka မြို့မှာရှိတဲ့ Universal Studio က Zombie ဖုတ်ကောင်တွေပွဲကိုကျင်းပနေတာဖြစ်ပါတယ်။ရထားပေါ်မှာမြေဖုတ် Blue လို့ဝတ်ဆင်ထားတဲ့ရထားဝန်ထမ်းတွေလည်းခီးတဲ့40လောက်ကိုမော်မြင့်လေးပညာတွေတခြားဖြော်ပြမှုတွေနဲ့လည်းတင်ဆက်ခဲ့ပါတယ်။ဒီပွဲကိုစီစဉ်တဲ့သူတွေကနောက်နေ့ဟောလိဝီညာဒီမှာလည်းအခုလိုတရေ6တဲ့ကြီးစင်ရထားအစီအစဉ်ကိုလုံးမှဖြစ်ပြီးနောက်နေ့မှာတော့ဂျပန်ယူကာယီတရေပုံတွေကိုသုံးမယ်လို့ပြောပါတယ်ရှင
်။အမေရိကန်ပြည်အောင်စုမှာနိုဝင်ဘာလကျင်းပမယ့်သမ္မတရွေးကောက်ပွဲကိုဖီယိုအမေရိကန်တဲ့မြန်မာပိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။နိုဝင်ဘာ5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲယုံတွေအားလုံးပိတ်သွားခြင်းကဆက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်နေတဲ့ဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့နှစ်နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်တံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ပြည်ရီကတင်ဆက်မဲ့အမေရိကန်ရွေးကောက်ပွဲအထူးအစီအစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။ပြည်ရီမနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။အခုတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်။အီရန်နဲ့အစ္စရေးတိုက်ခိုက်မှုကိုနောက်မဆုတ်ဘဲမြဲမြဲခိုင်ခိုင်ရင်ဆိုင်သွားမယ်လို့ဣရန်သမ္မတမာဆုပက်ဆက်ခန်ကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။အစ္စရေးလောက်ရကိုအထိုက်အလျောက်တုတ်ပြန်မယ်လို့လည်းသူကပြောဆိုတဲ့အကြောင်းဣရန်နိုင်ငံပိုင်ရုပ်သံမှာအစောပိုင်းကူကဖော်ပြခဲ့ပါတယ်။ဣရန်ဘက်ကထိန်းသိမ်းလုပ်မယ်ဆိုရင်ဂါဇာနဲ့လေဗနွန်ကစစ်ပွဲရပ်သွားစေရမယ်လို့အမေရိကန်ဘက်ကဣရန်ကိုကတိပေးခဲ့ပေမဲ့သူတို့ဘက်ကစကားမတည်ဘူးလို့ဣရန်သမ္မတပြောဆိုချက်ကိုဣရန်နိုင်ငံရုပ်သံကကူကဖော်ပြခဲ့ပါတယ်။ယူကရိန်းနိုင်ငံကနေရုရှားနိုင်ငံအနောက်တောင်ပိုင်းတဲကိုနယ်စပ်ဖြတ်ကျူးကျော်ဖို့ဂျိုးပန်းတာကိုရုရှားတပ်တွေကဟန်တားနိုင်ခဲ့တယ်လို့ရုရှားဒေသတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့လတွေကယူကရိန်းအနေနဲ့ရုရှားပိုင်နယ်ထဲထိတိုက်ခိုက်ခဲ့ပြီးဒါဟာနောက်ထပ်တိုက်ဖို့ကြိုးစားတာဖြစ်တယ်လို့ဆိုပါတယ်။အခုတင်းငွေတွေနေ့မှာယူကရိန်းနဲ့ရုရှားပိုင်ဘရန့်ဒေသအကြားနယ်စပ်ကိုလက်နက်ကိုင်အုပ်စုတစုကဖြတ်ကျော်ဖို့ကြိုးစားခဲ့ပြီးခုခံမှုကြောင့်သူတို့နောက်ပြန်ဆုတ်သွားတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအလက်ဇန်ဒါဘိုဂူမတ်စ်ကပြောကြားပါတယ်။တနင်္ဂနွေနေ့ကလောက်ခဲ့တဲ့ဂျပန်နိုင်ငံလွတ်တော်ရွေးကောက်ပွဲတွေမှာလက်ရှိအနိုင်ရပါတီ LDP Liberal Democratic Party ဟာလွတ်တော်တွေနေရအများစုကိုရထားတာကိုလွတ်တွေ့ရပေါ်ရှိနေပါတယ်။ဂျပန်အတိုက်ခံပါတီဖြစ်တဲ့ Constitutional Democratic Party ကတည်တည်တသာအသာရပေါ်ရှိနေပြီးမဲခံမှန်းချက်တွေအရလွတ်တော်နေရယခင်68နေရာကနေ192နေရာအထိရနိုင်တယ်လို့ဖော်ပြနေပါတယ်။ Constitutional Democratic Party ကောင်းဆောင်ယိုရှိဟီကိုနိုဒါဟာ2012မှာဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။ဒါခုတော့အစည်းအဝေးကိုဆုံးသတ်ပြရစီခင်ဗျာ။ဒီကနေ့မနေ့အစည်းအဝေးထုတ်လို့ရမှုကနားလောင်ပါ။အခုထုတ်လို့ရတဲ့အစည်းအဝေးကို VOE Internet စာမျက်နှာ burmese.voenews.com မှာလည်း Radio Ku Pashu နားဆင်ကြည့်ရှုနိုင်ပါတယ်။ VOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။မြမပြည်သူပြည်သားအလုံးအမချမ်းသာပေးပြဒုက္ခဝေးကွာကြပြီးဆန္ဒပွဲထပ်တူပြတဲ့ဖြစ်ကြပါစေခင်ဗျာကျွန်တော်တမောင်သားပါ